Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်။ VOA American တန်ရဲ2023ခုနှစ်ဒီဇင်ဘာလ28ရက်နေ့ခြားသာပြည်နေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီခြေလိုင်းထိုမီတာ3249လိုင်းလက်မီတာ190ထုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်။
ကာဇာမှာမြေပြင်တိုက်ခိုက်မှုတွေတိုးချဲ့လှုပ်ဆောင်နေတဲ့ဆိုပြီးအစ္စရေးဘက်ကပြောဆိုအပြေတရက်အကြာပို့တော်နေမှာအစ္စရေးကဂါဇာကိုအပြင်းထန်ပုံကျဲတိုက်ခိုက်ခဲ့ပါတယ်။အီရန်ထိပ်တန်းသတ်မှုရာဇီမူဆာဗီတေဆုံးမှုအတွက်ထိထိမိမိလက်တုံ့ပြန်မယ်လို့အီရန်အစ္စလာမစ်တော်လိုင်းရေးဆောင်တပ်ကအစ္စရေးကိုတတိပေးလိုက်ပါတယ်။ညာနာမူပိုင်ခွင့်ကိုထိခိုက်စေတဲ့ဆိုတဲ့ဆွဲချက်နဲ့နယူးယောက်တိုင်းစ်သတင်းစာကြီးက Open AI နဲ့ Microsoft ကုမ္ပဏီတွေကိုအမှုဆွဲဆိုပါတယ်။
ဒီလိုထိတ်ထန်ရောက်တဲ့နေ့အပြီးမှာတော့ရှမ်းမြောက်ရေးတရုတ်ဂျာဝင်ဆစ်ဆက်မှုသုံးသက်ချက်ကိုနားဆင်ကြရမှာပါဒီနောက်မှာတော့နှစ်ကုန်အထူးအစီအစဉ်ဖြစ်အာနာသိန်းသုံးနှစ်မြောက်လွှမ်းခြုံသုံးသက်ချက်အေဒီတာနဲ့ဆွေးနွေးကန်ခရစ်စမတ်အထူးအစီအစဉ်ဂျန်စီဒီနေ့အတွင်းအားကစားပြိုင်ပွဲတွေမှာထူးခြားအောင်မြင်မှုတွေကိုစူးစီးတင်ပြမယ်အားကစားအစီအစဉ်တို့ကိုလည်းနားဆင်ကြရပါမယ်အခုတော့ထိတ်ထန်ရောက်တဲ့နေ့ကိုကိုငင်းချမ်းအေးကတင်ပြပေးပါအောင်ရှင်
ဂါဇာကမ်းမြောင်ဒေသမှာမြေပြင်တိုက်ခိုက်မှုတွေတိုးချဲ့လှုပ်ဆောင်နေတဲ့ဆိုပြီးအစ္စရေးဘက်ကထုတ်ဖော်ပြောဆိုပြီးတရက်ကြာဗုဒ္ဓဟူးနေ့မှာဂါဇာကိုအပြင်းထန်ပုံကျဲတိုက်ခိုက်ခဲ့ပါတယ်။ဂါဇာအလယ်ပိုင်းကဒုက္ခသည်စခန်းတွေမှာလေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးပစ်ခတ်မှုတွေဗုဒ္ဓဟူးနေ့ကဖြစ်ခဲ့ကြောင်းဒေသခံတွေကိုကိုးကားပြီး AP သတင်းကရေးပါတယ်။ဒီပိုင်းထဲမှာမြေပြင်စစ်ဆင်ရေးတွေချက်ထွင်လှုပ်ဆောင်မှုတွေအတွင်းအရက်သားတွေဘေးကင်းရေးစိုးရိမ်ပူပန်ကြောင်းကုလသမဂ္ဂကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ဗုဒ္ဓဟူးနေ့ကထုတ်ပြန်ချက်ထဲမှာဂါဇာမြောက်ပိုင်းနဲ့တောင်ပိုင်းကစစ်ရုံတွေကိုထောက်ပံ့ရေးပစ္စည်းတွေကိုအန်ရဲဂျားကပေးပို့နိုင်ခဲ့တယ်လို့ဆိုပါတယ်။အကူအညီပေးတဲ့နေရအနီးတစ်ဝိုက်မှာကိုတိုက်ပွဲတွေဖြစ်နေပြီးလူနာတင်ရင်းနှီးတဲ့ဘေးလွတ်ရာကိုလာရောက်ခိုလုံကြတဲ့အရက်သားအများပြားမျက်မြင်တွေ့ခဲ့ရတယ်လို့ WHO ကပြောပါတယ်။အစ္စရေးဘက်ကအခုသတင်းပတ်တွေထဲမှာဒုက္ခသည်စခန်းအများပြားရှိတဲ့ဂါဇာအလယ်ပိုင်းကိုစစ်ဆင်ရေးတွေတိုးချဲ့နေတာဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေချက်ထွင်လာနေတာကိုစိုးရင်ကြောင်းကုလသမဂ္ဂကအင်ဂါနီကတတိပေးထားပါတယ်။အခုဒီပတ်ထဲမှာလည်းနှစ်ရက်အတွင်းပါလက်စတိုင်း100ကျော်သေဆုံးခဲ့ရလို့အစ္စရေးရဲ့တိုက်ခိုက်မှုအတွက်တတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်များ။စီးရီးယားကအစ္စရေးတိုက်ခိုက်မှုအတွင်းသေဆုံးခဲ့တဲ့အီရန်ထိပ်တန်းတပ်မကြီးဗိုလ်ချုပ်ကြီးရာဇီမူဆာဗီအတွက်အစ္စရေးပေါ်အီရန်နဲ့မာမိတ်တွေကဓာတ်ရိုက်လက်တုပ်ပြန်မယ်လို့အီရန်အစ္စလာမစ်တော်လှန်ရေးအစောင့်တပ်ဖွဲ့ကဗိုလ်ထုတ်တွေကတတိပေးလိုက်ပါတယ်။စီးရီးယားဒမတ်စကတ်မြို့တော်မှာစင်ဂျေဘုံမှာအစ္စရေးရဲ့တလင်းလာနေကတိုက်ခိုက်မှုတွင်မူဇာဗီတည်ဆုံးခဲ့ကြောင်းအီရန်မီဒီယာကတလင်းလာနေကကြေညာခဲ့တာပါစစ်ဘေးတင်နေတဲ့စီးရီးယားမှာအီရန်နဲ့ဆက်နွယ်နေတဲ့ပစ်မှတ်တွေကိုအခုနှစ်ပိုင်းတွေထဲရာနဲ့ချီတဲ့တိုက်ခိုက်မှုတွေလုပ်ခဲ့တဲ့အစ္စရေးစစ်တပ်ဘက်ကတော့ဒီအကြောင်းကိုအတည်ပြုတာငင်းဆိုတာမျိုးမလုပ်ခဲ့ပဲပြပမီဒီယာတွေရဲ့ဖော်ပြချက်တွေပေါ်မှတ်ချက်မပေးလို့ကြောင်းကပြောပါတယ်ဟာမတ်စ်အဖွဲ့ရဲ့အောက်တိုဘာ9ရက်တိုက်ခိုက်မှုတွင်အစ္စရေးဘက်ကရှုံးနိမ့်ခဲ့တာကြောင့်မူဆာဗီကိုလုချန်တာလို့အီရန်အစောင့်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူရမ်ဇန်ရှရစ်ကဆွဆွဲပါတယ်။အရှေ့လက်ပိုင်းဒေသတဝန်းကလေဗနွန်၊အီရတ်၊ဆီးရီးယားနဲ့ယေမန်နိုင်ငံတွေမှာအီရန်ထောက်ပံ့ထားတဲ့နက်နက်ကိုင်အဖွဲ့တွေရှိနေချိန်မှာဂါဇာစစ်ပွဲကလည်းတကြောပြန်ဖြစ်နေတာဖြစ်ပါတယ်ခင်ဗျာ။ Artificial Intelligence AI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာကိုလေ့ကျင့်သင်ကြားပေးရမှာခွင့်ပြုချက်မရှိဘဲတန်းနဲ့ချီတဲ့သတင်းစာဆောင်မတွေကိုအသုံးပြုခဲ့တယ်ဆိုပြီး Open AI နဲ့ Microsoft ကုမ္ပဏီတွေကို New York Times သတင်းစာကဗုဒ္ဓဟူးနေ့မှာတရားစွဲပါတယ်။ခွင့်ပြုချက်မတောင်းခံဘဲငွေပေးချေမှုမရှိဘဲ New York Times ကငွေအမြောက်များရင်းနှီးမြှုပ်နှံပြီးထုတ်လုပ်ထားတဲ့သတင်းစာပညာအလုပ်တွေကိုအဲ့ဒီကုမ္ပဏီတွေကအခမဲ့ယူငွေသုံးစွဲခဲ့ကြတယ်လို့ Manhattan ကပြည်ထောင်စုတရားရုံးမှာ New York Times သတင်းစာဘက်ကတင်ကြားခဲ့ပါတယ်။ဒီတွေနင်နာချီအတိအကျကိုတောင်းခံတာမျိုးဖော်ပြမှထားပေမဲ့Open AI နဲ့ Microsoft ကုမ္ပဏီတွေရဲ့တရားမဝင်ကူးယူအသုံးပြုခြင်းအတွက်ဒေါ်လာဘီလီယံနဲ့ချီနှစ်နာခဲ့ရတယ်လို့ New York Times သတင်းစာကပြောပါတယ်။ Open AI နဲ့ Microsoft ဘက်ကတော့အခုကိစ္စအတွက်မှတ်ချက်တစုံတရာချက်ချင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒါပေမဲ့အရင်ကတော့ AI ထုတ်ကုန်တွေကိုလစ်ချမှုအတွက်မူပိုင်ခွင့်ရှိတဲ့ပစ္စည်းတွေကို Fair Use လို့ခေါ်တဲ့ License မယူဘဲမျှတတဲ့အကြောင်းအရာတွေအတွက်အသုံးပြုတာရှိကြောင်းထုတ်ဖော်ပြောဆိုမှုပါတယ်များ။ Bangladesh နိုင်ငံမြို့တော် Dhaka မှာဗုဒ္ဓဟူးနေ့ကလေထုအရှိသွေးကအနည်းရရှိတဲ့အဆင့်ထိကျဆင်းသွားပြီးတစ်မျိုးလုံးအနှံ့စိတ်သင့်ညဉ့်ဉန်းနေတဲ့မိဂိုးမျိုးတွေထူထပ်စွာကြောက်ခဲ့ပါတယ်။ ဆွစ်ဇာလန်ခြေစိုက် IQA အဖွဲ့ရဲ့ဗိုလ်ဒုံးနစ်ကတိုက်တာချက်ရဒါဂါကိုလေဒုညဉ့်ညမ်းမှုအရှိဆုံးမျိုးဖြစ်ဗိုလ်ဒုံးနစ်အတွက်ဖော်ပြခဲ့ပြီးအန်နီယယ်ရှိတဲ့လေဒုအရှိသွေးညွှန်ငိမ့်325အဆင့်သတ်မှတ်ခဲ့ပါတယ်လူဦးရေထူထပ်လာတဲ့ဒါဂါလေဒုအရှိသွေးဟာအသစ်ဖော်ဆောင်နေတဲ့စီမံကိန်းကြီးတွေနဲ့ရုပ်ကျွင်းလာစွာတုံးဆွဲမှုကြောင့်တနည်းတစ်တနည်းယိုယွင်းလာနေတာပါဘင်္ဂလားဒေ့ရှ်ရဲ့အင်ဂျင်နိုင်ငံဖြစ်တဲ့အိန္ဒိယရဲ့မြို့တော်ညူးဒေလီမှာလည်းအလားတူလေဒုညဉ့်ညမ်းမှုတွေဖြစ်နေပါတယ်။မြူတွေထူထပ်ဖုံးလွှမ်းနေလို့လေနဲ့မီထာလိုင်းတွေလည်းရပ်ထားပြီးနေရာတချို့မှာမြေနိုင်စွမ်းကမီတာ50အထိရော့ချခဲ့ပါတယ်။ညူးဒေလီရဲ့လေဒုအရှိသွေးကတော့အင်္ဂါနေ့က386အဆင့်နဲ့အလွန်ညံ့ဖြစ်တဲ့အခြေအနေဖြစ်ခဲ့ပါတယ်။လေဒုအရှိသွေးက3ညကနေ50အဆင့်အထိကိုကောင်းမွန်တဲ့အခြေအနေဖြစ်သတ်မှတ်တာဖြစ်ပါတယ်ခင်ဗျာ။
ကိုငင်းချင်အေးပါရှင်စစ်ကောင်စီနဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွယ်ချာဒီဇင်ဘာနောက်ပိုင်းမှာဒုတိယအချက်တွေ့ဆုံမှုပြတ်သွားခဲ့တဲ့နောက်တရုတ်ရဲ့ချောင်းဝင်ဆစ်ဆက်မှုချက်ကမြန်မာပြည်ပခလာရကအရှိန်ပိုမြင့်သွားမလားဆိုတဲ့တွက်ဆမှုတွေရှိနေပါတယ်အမေရိကန်ခြေဆိုင်တရုတ်ရဲ့ချွန်းကျင်သူတူကတော့တရုတ်ဆိုရချောင်းဝင်ရတဲ့အဓိကရွေးချက်ကသူ့ရဲ့လုံခြုံရေးပြဿနာဖြစ်လာတဲ့စိုက်ဘာလိမ်လည်မှုလုပ်ငန်းတွေကိုချေမှုန့်ဖို့သာဖြစ်ပြီးဆရာနာရှင်ဖြုတ်ချဖို့မရှိဘူးလို့သုံးသပ်ပါတယ်။တချိန်တည်းမှာပဲမြမအရေးလေးလာတဲ့ဘလို့မြမအရေးမှာအာဏာရလာတဲ့ဘလို့အင်အားစုနဲ့မဆိုပူပေါင်းဖို့တရုတ်နိုင်ငံဘက်ကစောင့်ကြည့်နေပြီးဘဲမလိုက်တဲ့ရည်တည်ချက်ချမှတ်ထားကြောင်းဝါရင့်မြမနိုင်ငံရေးလေးလာသုံးသပ်သူတို့ကလည်းထောက်ပြထားပါတယ်။ကိုငင်းချမ်းအေးပါရှင်။
ကုမင်းညိုင်းဆွေးနွေးပွဲမှာတရုတ်ဘက်ကအဓိကစိုးရင်ချက်ကနှစ်ပိုင်းရှိနေပြီးနေဆက်တလျှောက်စိုက်ဘာလိမ်လည်မှုလုပ်ငန်းတွေကိုပပျောက်ရေးနဲ့သူ့ရဲ့အနောက်တောင်ပိုင်းပြည်နယ်တွေနဲ့ချိတ်ဆက်ထားတဲ့နေဆက်ကုန်သွယ်ရေးတည်ငြိမ်စေဖို့ဖြစ်ပါတယ်။ဒါပေမဲ့ American Chief Site Simpson သတင်းသနားစင်တာတရုတ်ရေးရာဌာနရဲ့ Director Yun Sang ကတော့တရုတ်တွေလုံခြုံရေးကအမြဲထိတ်တန့်ဦးစားပေးဆိုပြီးရှိမြင်ပါတယ်။တရုတ်နိုင်ငံတွေအမျိုးသားလုံခြုံရေးနဲ့အကျိုးစီးပွားကိုဖိပါနေတဲ့စိုက်ဘာလိမ်လည်မှုလုပ်ငန်းတွေကိုတင်းနေရမှာနောက်ဆက်တွဲအကျိုးသိရောက်မှုတွေဘလောက်ပြင်းထန်မစေဖြစ်နိုင်သမျှနီးလည်းနေသုံးလုံမယ်လို့ဆိုပါတယ
် So the economic interest or the border trade is being affected that is for
စီးပွားရေးအကျိုးစီးပွားနယ်စပ်ကုန်သွယ်မှုကိုထိခိုက်မှာပြေးကြပါတယ်ဒါပေမဲ့ဒါက online ငွေလိမ်လုပ်ငန်းတွေနဲ့နှိုင်းယှဉ်အသေးအဖွဲ့ပါပြီးတော့ဒီနှစ်ခုကတစ်ခုလုံရင်တစ်ခုကိုလက်လွတ်ရမယ်စန့်ကျင်ဘက်အခြေအနေမဟုတ်ဘူးလीဒီ cyber ရာဇဝတ်မှုတွေကိုငြင်းငြင်းနှိမ့်နေနိုင်လीအပြစ်ခံရစေးကြီးကငြင်းမှုဖြစ်လာပြီးတည်ငြိမ်မှုငြင်းငြင်းပြန်ရနိုင်မဟုတ်လား
ဒီအချက်ကရေဒိုစီးပွားရေးဆုံးရှုံးမှုထက်အမျိုးသားလုံခြုံရေးကိုဦးစားပေးတဲ့တရုတ်နိုင်ငံရဲ့ပိုပြီးကျယ်ပြန့်တဲ့မူဝါဒနဲ့လည်းခိုက်ညီပါတယ်။ပြည်တွင်းဝိုင်းရဲ့နိုင်ငံရေးလှိလာသုံးသက်သူဦးသက်စိုးနိုင်ကတော့လက်နက်ကိုင်ပြိပခရဲ့နေဆက်ကုံသွေးရေးနဲ့စီးပွားရေးအကျိုးသက်ရောက်မှုကိုထောက်ပြပြီးတရုတ်မြန်မာနေဆက်ကုံသွေးရေးစခန်းအများစုပိတ်ရလို့နိုင်ငံကုံသွေးမှုကနေ့စဉ်ဒေါ်လာ၁၀သန်းလောက်ဆုံးရှုံးနေတယ်လို့ဆိုပါတယ်
။နေဆက်ဒေသကနေပြီးတော့ရရှိနေတဲ့အကျိုးမြတ်တွေတော့အတော်လေးရုတ်လျော့ကျဆင်းသွားမယ်လက္ခဏာရှိပါတယ်။သို့တော်ညာလေအဲ့ဒီနေဆက်ဒေသကကုန်စီဆိုတာပြုတ်ပြည်ရဲ့နိုင်ငံတကာစီးပွားရေးဆက်ဆံမှုအနေထားအရပြောရရင်တော့အားမမပြောလို့နင့်နာတာကတော့ကျွန်တော်တို့တိုင်းပြည်ကပုံနင့်နာပါလေ
စစ်ကောင်စီနဲ့တိုင်းသားအဖွဲ့တွေကြာပြိပခါမှာတရုတ်ရဲ့ဩဇာကအများယူဆထားသလိုကြီးမားတဲ့တက်ရောက်မှုမရှိနိုင်လို့လက်ရှိလုပ်နေတဲ့တရုတ်ဦးဆောင်တဲ့ညီငယ်ဆွေးနွေးပွဲတွေအလားအလာကလည်းတစုံတရာအဖြစ်ထွက်ဖို့ခက်မယ်လို့ဦးတန်းစိုးနိုင်ကယူဆပါတယ်ဖက်မှာလည်းတရုတ်ရဲ့နေဆက်တည်ငြိမ်ရေးရာဇဝတ်ဂိုင်းတွေနှိမ်နင်းရေးဆိုတဲ့လူလားချက်တွေနဲ့တိုင်းရင်းသားအဖွဲ့တွေအပါအဝင်မြန်မာပြည်ကအင်အားစုတွေရဲ့လူလားချက်ကြားမှာကြီးမားတဲ့ကွာဟမှုတွေရှိနေပါတယ်။ Simpson Center ကတရုတ်ရေးကျွမ်းကျင်သူယွန်းဆန်းကတော့တရုတ်နိုင်ငံရဲ့အဓိကစိုးရိမ်မှုကမြန်မာနိုင်ငံတွင်းကစစ်ကောင်စီနဲ့တိုင်းရင်းသားတပ်ဖွဲ့တွေကြားနယ်မြေထိန်းချုပ်ရေးပြဿနာကိုဖြေရှင်းညှိနှိုင်းနိုင်မှုအဓိကမဟုတ်ဘဲတရုတ်မြန်မာနယ်စပ်မှာအခြေချလက်ပတ်နေတဲ့ကြားဖြတ်လို့ခေါ်တဲ့ online ငွေလိမ်ဂိုင်းတွေကိုဖြိုခွင်းမှုသာဖြစ်ကြောင်းမှတ်ချက်ပြုပါတယ်။
တရုတ်ရှိတော့ကလည်းပြောမယ်ဆိုရင်တရုတ်လူလာတဲ့အဓိကချက်တွေကပထမမှာစိုက်ဘာလိမ်လည်မှုလုပ်ငန်းတွေကိုရှင်းပြဖို့ဖြစ်ပြီးတော့ဒုတိယတစ်ချက်ကတော့တရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုထိပါလာတဲ့အဖြစ်ဖြစ်လာတဲ့ဒီလုပ်ငန်းတွေကိုမနှိမ်နှင်းနိုင်ခဲ့တဲ့စစ်ကောင်စီကိုပြစ်ဒဏ်ခတ်ဖို့ပဲ
ဒါပေမဲ့တစ်ဖက်မှာလည်းညီနောင်သုံးဘွဲ့ရဲ့20-20စစ်စင်းနဲ့တူဆက်လာရှင်စန့်ကျင်ရေးຫນွေဦးတော်လိုက်ရေးကအရှိန်တက်လာချိန်မှာညီနောင်သုံးဘွဲ့ပေါ်မြန်မာလူထုကအရင်ကနေမတူတဲ့ထောက်ခံအားပေးမှုတွေရှိနေတာပါညီနောင်သုံးဖွဲ့ရဲ့ထုတ်ပြန်ပြောဆိုချက်တွေမှာလဲသူတို့အဖွဲ့တွေရဲ့တဖွဲ့ချင်းညီမှန်းချက်တွေရှိသလိုကျယ်ပြန့်တဲ့ဆက်နွှယ်ရှင်တိုက်ဖြတ်ရေးဘုံညီမှန်းချက်လည်းထားရှိတယ်ဆိုပါတယ် ဒီအချက်မှာတော့တရုတ်ရဲ့ဩဇာလွှမ်းမိုးမှုနဲ့အတူအကန့်အသတ်တွေရှိနိုင်တယ်လို့တရုတ်ရဲ့ကျွမ်းကျင်သူယွန်ဆန်းကထောက်ပြပါတယ
် China has limited gold
တရုတ်ရဲ့ရွေးချယ်တွေကအကန့်အသတ်ရှိပါတယ်ညီနောင်သုံးဖွဲ့ရည်မှန်းချက်တွေကအကန့်အသတ်မဲ့ဖြစ်လာပြီဆိုရင်စစ်အာဏာရှင်ကိုဖြုတ်ချမဲ့ဒေါ်လာကြီးဖြစ်လာပြီဆိုရင်တရုတ်ရဲ့ထောက်ခံချက်ရလိမ့်မယ်လို့မထင်ပါဘူးတရုတ်ရဲ့ထောက်ခံချက်မရှိဘဲနဲ့သူတို့ရဲ့တိုက်ပွဲတွေကဘလောက်ကြာကြာရှေ့ဆက်နိုင်လဲဆိုတာကလက်တွေ့ကျတဲ့မျိုးကုန်တစ်ခုပဲလी
တစ်ချိန်တည်းမှာပဲမြမအာဏာသိမ်းစစ်တပ်ဘက်ကတော့တက်အင်အားလျော့နေလာတာနဲ့နိုင်ငံတော်မှာကျေပြတ်တဲ့စစ်ကြင်ခုခံမှုတွေရင်ဆိုင်နေရလို့အပြစ်ခတ်ရစဲရေးကိုလူလားဝယ်ရှိတယ်လို့လေလာသူနှူးလုံးကသုံးသပ်ပါတယ်မြမစစ်တပ်အချက်တဲကတရုတ်နယ်စပ်ကိုကန့်ဒေသလောက်ကန်တခုတည်းကွက်ပြီးရင်ဆိုင်နေရတဲ့ပြဿနာမဟုတ်ဘူးလို့ဦးတန်းစွန်နိုင်ကပြောပါတယ
်လောက်ကန်ဆိုတဲ့ဒီလောင်ကစားမြို့တော်ကြီးဟာအထက်မြင့်အဆောက်အဦမြောင်များစွာနဲ့အလွန်ရှုပ်ထွေးတဲ့နေရာကြီးဖြစ်တဲ့အတွက်ဒီ TNL ကနန်းခမ်းကစခန်းသစ်ကိုဝင်သိမ်းနေရတဲ့အခါမှာပေးရတဲ့တံမိုးတွေပိုကြီးကြီးမားမားပေးရတဲ့အနေအထားရှိပါတယ်အဲ့ဒါအကြောင်းပဲနော်တကယ်ကတော့တိုက်မယ်ဆိုရင်သူတိုက်လို့အနိုင်တိုက်နိုင်တဲ့အနေအထားရှိပါတယ်ဒါပေမဲ့တံမိုးကြီးကြီးမားမားပေးရမှာမို့လို့နောက်တစ်ခုကတရုတ်ရဲ့ဂျားဝင်ပြီးတော့စီစဉ်ဆောင်ရွက်ပေးမှုအောက်မှာသူ့အနေနဲ့လည်းသစုံတရားအေးအေးချမ်းချမ်းနဲ့လောက်ကန်လွတ်မြောက်သွားလို့ရှိရင်ကောင်းနေဆိုတဲ့အမြင်အစီဝေးတက်တာဆွေးနွေးခဲ့တာလို့ကျွန်တော်ကသဘောပေါက်ပါတယ
်။တစ်ဖက်မှာလည်းစစ်ကောင်စီတပ်တွေအတွက်မြောက်ပိုင်းတိုင်းစစ်ထာနာချုပ်ရှိတဲ့လာရှိုးကပိုအေးပါတယ်လို့ဦးတန်းစွန်နိုင်ကထောက်ပြပါတယ်။ညီနောင်သုံးဘွဲ့ဘက်ကလည်းဆက်နရှင်တော်လိုင်းရေးတစ်ခုလုံးကိုဥဆောင်မှုအခန်းကဏ္ဍအထိဖြစ်နိုင်ပွဲနည်းပေမဲ့ကိုဒေတာတွေနည်းမြထိမ့်ချုပ်စိုးမိုးနိုင်မှုနဲ့ရည်မှန်းချက်တွေအတွက်မြန်မာနိုင်ငံတဝန်းကဆက်နရှင်စန့်ကျင်ရေးຫນွေဦးတော်လိုင်းရေးအင်အားစုကြီးတစ်ခုလုံးရဲ့အလားတိုင်းစစ်တပ်ပေါ်စုပေါင်းခုခံမှုကိုတော့လိုလားပွဲရှိပါတယ်။ဒီလိုမတူတဲ့ပျော်မှန်းခြင်းနဲ့အဖွဲ့အစည်းကြီးများမှာလက်တွေ့မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်တဲ့တရုတ်ရဲ့ရှုမြင်ချက်ကလည်းရေပုံရယူဆချက်တွေနဲ့ကွဲပြားပွဲရှိကြောင်းတရုတ်ရဲ့ကျွမ်းကျင်သူယွန်ဆန်းကထောက်ပြပါတယ
်အမျိုးသားနိုင်ငံရေးမှာမြန်မာစစ်တပ်ရဲ့အခန်းကဏ္ဍကိုတရုတ်ကအကဲဖြတ်ကြည့်မယ်ဆိုရင်စစ်တပ်ကအာဏာသိမ်းခဲ့တာကအကောင်းဆုံးဖြေရှင်းချက်မဟုတ်ဘူးလို့ယူဆနေကြသူတွေတရုတ်နိုင်ငံမှာရှိကောင်းရှိနိုင်တယ်ဒါပေမဲ့တက်မတော်ကိုအမျိုးသားနိုင်ငံရေးကနေထုတ်ပြစ်လို့မရဘူးဆိုတဲ့ယူဆချက်ကတော့တရုတ်အစိုးရဘက်မှအခိုင်အမာရှိနေတယ်လို့ထင်တယ်။ဒါကြောင့်နောက်ဆုံးမှာညှိနှိုင်းအဖြေရှာဖို့လိုအပ်တယ်လို့တရုတ်ကမြင်တယ်။အရက်သားနဲ့စစ်တပ်ကြားအာဏာခွဲဝေမှုဆိုင်ရာညှိနှိုင်းဖြေရှင်းရေးပေါ့။အရက်သားအစိုးရရဲ့စိန်ခေါ်ချင်းချောက်နိုင်ခွင့်တွေကနေကင်းလွတ်နေတဲ့အခန်းကဏ္ဍတစ်ခုကိုစစ်တပ်ကပေးချင်တာမျိုးပါ
။တစ်ဖက်မှာလည်းနိုင်ငံတော်မှပြည်သူ့ကာကွယ်ရေးတပ်PDF တွေတိုင်းသားလက်နက်ကိုင်အဖွဲ့တွေက CA မှာတည်တာထင်ရှားတဲ့အရှိန်ဟုန်နဲ့နေမြေစိုးမိုးနိုင်မှုရနေတာကမငင်းနိုင်တဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီစစ်တပ်တစ်ခုလုံးပြိုကျတော့မလားဆိုတာကတော့မေးခွန်းထုတ်เสียအများကြီးရှိနေပါတယ်။ Simpson Center ကယွန်ဆန်းကတော့တရုတ်နယ်စပ်နဲ့ရှမ်းမြောက်ကစစ်စင်ရေးတွေမှာစစ်ကောင်စီတပ်တွေအသာစီးပြန်ရဖို့ဖြစ်နိုင်ပွဲမရှိပေမဲ့တိုင်းနိုင်ငံလုံးအနှံ့အလုံးစုံကြရှုံးတော့မယ်ဆိုတဲ့ကောက်ချက်ဆွဲဖို့ကတော့အချိန်စောလုံးသေးတယ်လို့သုံးသပ်ပါတယ်။
Moving forward there's no doubt
that the government is going to be able to get the money from the government. It's going to be able to get the money from the government. But the government is going to be able to get the money from the government. The government is going to be able to get the money from the government. The government is going to be able to get the money from the government. The government is going to be able to get the money from the government. The government is going to be able to get the money from the government. The government is going to be able to get the money from the government. The government is going to be able to get the money from the government. The government is going to be able to get the money from the government. The government is going to be able to get the money from the government. The government is going to be able to get the money from the government.ဘယ်အခြေအနေရှိနေမလဲဆိုတာနဲ့စစ်ကောင်စီအတွက်အင်အားတွေဘလောက်ကျန်နေအောင်လဲဆိုတာကျမတို့စောင့်ကြည့်အောင်ပ
ါဦးတန်းစိုးနိုင်ကတော့အခုတရုတ်အကူအညီနဲ့လှုပ်ဆောင်နေတဲ့ညီငယ်ဆွေးနွေးပွဲတွေကကိုကန့်နဲ့လောက်ကင်ပြဿနာလောက်ပဲဆွေးနွေးကြဖို့ရှိပြီးတစ်ဆယ်တစ်ဆက်ကွန်စီရေးလှုပ်ရှားမှုညီနောင်သုံးဘွဲ့ရဲ့မဟာဗျူဟာအစည်းအဝေးကိုထိခိုက်နေမှာမဟုတ်ဘူးလို့ပြောပါတယ်ရှမ်းမြောက်တခွင်မှာလည်းတိုက်ပွဲတွေဆက်ပြင်းထန်လာပွဲရှိတယ်ဆိုပါတယ်တစ်ဖက်မှာလည်းမြို့မပရိပခပေါ်တရုတ်ရဲ့သဘောထားကိုဦးတန်းစိုးနိုင်ကအခုလိုသုံးသပ်ပါတယ်
အမပြည်ထဲမှာအခုဖြစ်နေတဲ့ကျွန်တော်စစ်ကောင်စီနဲ့ຫນွေဦးဒေါ်လာရင်းအင်အားစုတွေဘယ်သူကနိုင်ရမလဲဆိုရဲကိစ္စအပေါ်မှာတရုတ်ကထိုင်ဆောင်ကြည့်နေမှာပါပုံခိုင်းပြီးတော့ပြောရလို့ရှိရင်ကျွဲနှကောင်ခတ်နေတာကိုတရုတ်ကတောင်ပေါ်ကနေထိုင်ကြည့်နေကြပါအဲ့တော့ဘယ်အင်အားစုနိုင်နိုင်သူကတော့နိုင်တဲ့အင်အားစုနဲ့ပူးပေါင်းမှာပါပဲ
တစ်ဖက်မှာလည်းမြမအရေးပြဿနာမှာပြင်ပကဆွတ်ဖက်တာတွေကိုတရုတ်ကလူလားဝယ်မရှိဘူးလို့ဦးတန်းစွန်နိုင်ကထောက်ပြပါတယ်ဒီပြဿနာနဲ့ပတ်သက်ပြီးစဉ်းစားတဲ့နေရာမှာအနောက်တိုင်းဒီမိုကရေစီအင်အားစုတွေရဲ့ပါဝင်ဆွတ်ဖက်မှုမရှိအောင်တော့တရုတ်ကဆက်လက်ပြီးတော့အသွင်သဏ္ဍာန်အမျိုးမျိုးနဲ့တားဆီးသွားမယ်လို့ရှုမြင်ကြောင်းဦးတန်းစိုးနိုင်ကသုံးသပ်သွားပါတယ်ခင်ဗျာ
အခုတော့နှစ်ကုန်အထူးအစီအစဉ်တွေကိုဆက်တိုက်နားဆင်ရပါမယ်မြန်မာနိုင်ငံမှာဒီမိုကရေစီနေ့အတိုင်းရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုစစ်တပ်ကဖျောက်ချအာဏာသိမ်းယူခဲ့တာ သုံးနှစ်ပြည့်လွန်နေပါအချိန်2023ခုနှစ်အတွင်းမြန်မာနိုင်ငံအခြေအနေဘယ်လိုရှိနေပါသလဲ။နိုင်ငံရေးစီရေးနိုင်ငံခြားရေးစီးပွားရေးကဏ္ဍလွှမ်းခြုံသုံးသပ်ချက်ကိုဒီသတင်းပတ်အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဥကျော်စံတာကိုမမျှသစင်အောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင်။
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါမြတ်ရှင
်2023ကုန်တော့မယ်ဆိုတော့ဒီတစ်နှစ်တာမြန်မာအရေးကိုအနှစ်ချုပ်သုံးသပ်ဖို့အချိန်တော့ရောက်ပါပြီအခုဆိုရင်စစ်ကောင်စီကအာဏာသိမ်းထားတာ3နှစ်နီးပါးရှိပြီပေါ့နော်ဒီ3နှစ်မှာစစ်ကောင်စီဘက်ကနေပြီးတော့အာဏာတည်မြဲရေးကြိုးပမ်းမှုနဲ့ဒီနိုင်ငံရေးအခြေအနေရဘလို့ဘလောက်ထိခရီးပေါက်နေပါပြီလဲ
နိုင်ငံရေးအခြေအနေဟာမြန်မာနိုင်ငံရဲ့နိုင်ငံရေးပုံရိပ်ဟာတော်လေးဆိုးနေပါတယ်စစ်ကောင်စီကစေအုပ်ချုပ်ရေးနဲ့အာဏာသိမ်းပြီးတော့အုပ်ချုပ်လာခဲ့တာပေါ့လေနောက်ပိုင်းမှာတော့သူတို့အရေးပေါ်အခြေအနေကြီးညာအုပ်ချုပ်တယ်ဆိုတော့အခုဒီနှစ်မှာပဲအရေးပေါ်အခြေအနေက January လမှာတစ်ခေါက်ကြီးညာတယ်အခုဇူလိုင်မှာတစ်ခေါက်ကြီးညာတယ်6ကစီတက်တန်းနှစ်ခါတိုးပြီးဖြစ်ပါတယ်ဆိုတော့ဖွဲ့စည်းပုံကဒါတာမန်အခြေအနေမှာဆိုရင်ဒါအစွန်းကုန်ပဲနောက်ပိုင်းမှာသူတို့တာမန်အခြေအနေမဟုတ်လို့တိုးမယ်ဆိုပြီးတိုးမယ်ထင်ပါတယ်ဆိုတော့စစ်ကောင်စီခန္ဓာရဲ့နိုင်ငံတော်သမားဦးမြင့်ဆွေရလည်းပဲနိုင်ငံတော်အခြေအနေဟာပုံမှန်မရောက်သေးလို့စက်တန်တိုးရပါတယ်အရေးပေါ်အခြေအနေလို့ပြောပါတယ်ကျွန်တော်စိတ်ထဲမှာပေါ်လာတဲ့မိကွန်တော့ပုံမှန်ချင်းဘယ်တော့ရောက်မှာလဲဆိုတာပဲမိကွန်ဖြစ်ပါတယ်လောလောဆယ်မှာတော့ရောက်နိုင်ရမရှိပါဘူးနိုင်ငံရေးအခြေအနေဟာသိပ်ပြီးရဆိုးရနေပါတယ်ပုံပြီးပုံရိပ်ကြဆင်စရာကတော့အထူးကနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဆောင်ကြားဒီနေ့အတွင်းမှာဖျက်ဆီးခဲ့ပါတယ်နိုင်ငံရေးပုံရိပ်ဟာသိပ်ပြီးတော့ကြဆင်းသွားတယ်နိုင်ငံရေးအပြင်လမ်းစားမရှိတော့ဘူးဆိုတဲ့ဘောပေါက်သွားပါတယ်။အဲဒီအပြင်ဒီစစ်ကောင်စီရဲ့အကြီးအကဲကိုယ်တိုင်ကနောက်ပိုင်းမှာဒါနောက်ဆုံးမှာတော့နိုင်ငံရေးနည်းနဲ့ပဲဖြစ်ရှိအဖြစ်ရှာကြဖို့ဆိုတော့သူစပြီးပြောလာပါတယ်။သူကလက်နက်ကင်အင်အားစုရဲ့လက်နက်ကင်တပ်ဖွဲ့ရဲ့ဆလမ်မိုင်မင်းမင်းရဲ့ပြည်သူငဲ့ညာပြီးတော့နိုင်ငံရေးအဖြစ်ရှာဖို့ဆိုပြီးတော့ပြောလာပါတယ်။ဆိုတော့အဲ့ဒါကြီးရင်တော့နိုင်ငံရေးချင်းရ2023အတွင်းမှာအတော်လေးဆိုးရွားနေပါတယ်။နောက်ပုံရိပ်တက်ဖို့ကြိုးမနေလို့ပြောနိုင်မယ်ကိစ္စထူးရောရှိသေးပါ။အဲ့ဒါကအောက်တိုဘာလမှာပဲထင်ပါတယ်။သူတို့ပြည်လုံးကျွတ်ပြစ်ခတ်ရစေ72မြောက်အခမ်းအနားဆိုတာလုပ်တယ်။သို့သော်လည်းပဲနိုင်ငံရေးပုံရိပ်ကဘာမှတက်မလာပါဘူး။အဲ့ဒီဟာလည်းပဲရုပ်ပြသဘောလောက်ကဇတိသဘောလောက်ကဖြစ်ပါတယ်။ဖေးအရေးပါတဲ့တူတက်မှုတစုံတရာမပြနိုင်ခဲ့ပါဘူး။ကိုဆိုတာကအဲ့ဒီပြည်လုံးကျွတ်ပြစ်ရကိုကွန်ပျူတာညီလာခံမလုပ်ခင်မှာပဲစစ်ကောင်စီကလိုင်စာဖက်မှာတိုက်တဲ့အတွက်ကြောင့်ဒီအရသာ30လောက်ကလေးသူငယ်73ဦးပါဝင်ပြီးစစ်ဆုံးခဲ့တယ်အဲ့နောက်မှာလည်းတိုက်သေးရဲ့ဆိုတော့အချင်းတွေဟာတော်တော်ဆိုးပါတယ်နိုင်ငံရေးအချင်းတွေသိယူရင်းခဲ့တယ်လို့ပြောမှာဖြစ်ပါတယ်အဲ့
ဒီ3နှစ်လောက်မှာပေါ်စစ်တပ်ကစီးရေးအရာဘယ်လောက်ထိခိုင်ခိုင်မာမာလှုပ်ဆောင်နိုင်ခဲ့ပါလဲဆက်ပြီးတော့တည်မြဲမဲ့အလားအလာဘယ်လိုရှိပါလဲ
အနာသိမ်းပြီးတော့သူကသူရဲ့အနာတမီတွေစင်အားနဲ့ပဲသူတို့လုခဲ့တာပါလူလူထောက်ခံမှုမရတော့ဆိုတော့စတက်နဲ့သူတို့တိုက်ခိုက်နေနေပြီးတော့ဒီမိုကရေစီလိုလာတဲ့အင်အားစုတွေဘက်ကလည်းပဲတိုက်ခံတွေဘက်ကလည်းပဲလက်နက်ကိုင်တွေနှီးလန်းဝင်တော့ဆုံးရွေးလာတော့စတက်ကသူတို့လက်နက်နဲ့ခုခံတယ်ဟိုဘက်ကတိုက်ခတ်တယ်အဲ့လိုပုံစံမျိုးဖြစ်ဖြစ်လာပါတယ်ဒါပေမဲ့2023မှာတော့တိုက်ပွဲတွေကအမြင့်ဆုံးအချိန်ဖြစ်လာတယ်အထူးသဖြင့်စစ်ကောင်စီဘက်ကအရေးနိုင်တဲ့အချိန်ကသိပ်ပြီးတော့မြင်မာလာတာကိုတွေ့ရပါတယ်အထူးသဖြင့်ဒီ2029ညီနောင်မဟာမိတ်ဆုံးဦးရဲ့ဆံမြောက်စစ်စင်ရေးဟာသိပ်ပြီးတော့စီစဉ်ပါတယ်။အဲ့ဒီမှာစစ်ခမ်းပေါင်း300လောက်ကိုသူကသိမ်းသွားတန်ခဲ့တယ်လို့ပြောပါတယ်။မြို့တွေလည်းအများကြီးသိမ်းနိုင်တယ်။နောက်ပြီးတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းကိုအဓိကသူတို့ပိတ်ပင်တားဆီးနှံခဲ့တယ်။တရုတ်တောင်မှမနေနိုင်မထိုင်နိုင်ပဲဒီကိစ္စကိုရပ်ပါတော့ဆွပြောလာရတဲ့အထိဖြစ်ပါတယ်။စစ်ကောင်စီဟာတော်တော်လေးအရင်နေတဲ့အခြေအနေဖြစ်ပါတယ်။တကယ်တော့အဲ့ဒီမတိုင်ခင်ကလည်းပဲတောင်ပိုင်းဘက်မှာလည်းပဲသူတို့ကကော်ဘရာစစ်စင်ရေးဘာညာဆိုပြီးတော့တောင်ပိုင်းကတိုင်းတိုင်းအင်အားစုကလည်းလှုပ်ရှားခဲ့တာရှိပါတယ်ဆိုတော့အခြေအနေကတော်တော်ဆိုးပါတယ်ဆိုတော့အခုအဲ့ဒီ2029ထိုးစစ်ကြီးပြီးတဲ့အခါမှာတန်တဲ့ဒေသပါလဲဒီမှာလည်းပဲတိုက်ပွဲတွေကအများကြီးပြင်းထန်လာတာကိုတွေ့ရပါတယ်ရခိုင်ဘက်မှာဆိုရင်ပေါတော်တို့ရေစေးတောင်တို့ဘက်မှာဖြစ်တယ်နောက်ရခိုင်ပြည်မြောက်ပိုင်းချင်းပြည်နယ်ထဲဘလက်ဝါရဲ့မြောက်ပိုင်းဘူဟာစခန်းကုန်းတွေအရေးကြီးတဲ့စခန်းတွေဖြစ်ပါတယ်အိန္ဒိယမြန်မာနယ်စပ်အတွက်အဲဒီဟာကိုအေဟာသိမ်းထားပြီလို့ကြေညာပါတယ်ကချင်းပြည်နယ်ဘက်မှာလည်း CNF တပ်ဖွဲ့တွေက recorder မျိုးကိုသိမ်းပြီလို့ကြေညာပါတယ်တခုသတိပေးချင်တာကတော့ စစ်တရင်ဆိုတာဟာနှစ်ဖက်သလုံးကမှန်ပါတယ်လို့ဝန်ခံကြသမျှကတော့အတိအကျကြီးပဲလို့ပြောမှာတော့ခက်ပါတယ်နဲ့အတင်းဆောင်တော့စီအောင်စီထိုင်ပါတယ်ဒါဒီမြန်မာပြည်ပြည်တွင်းစစ်တယ်မကပါဘူးနေရာတကာမှာလိုအပ်ဖြစ်နေပါစစ်တရင်ဆိုတာတို့ပဲမဲ့လဲထရန့်ချုံပြီးတော့ကြည့်မယ်ဆိုရင်2023ဒီစစ်ကောင်စီအတွက်စီရရအင်မတန်အထိနာတဲ့ခေတ်လို့ပြောမှာဖြစ်ပါတယ်ဒါကြောင့်လည်းပဲအဲ့တကာတရင်လိုက်လည်းနေချသွားတဲ့ဖွဲ့တွေအဆုံးပြရတာလက်မြောက်တာတွေအထီးခိုက်ဒဏ်ရာရမှုသေဆုံးမှုတမမှုအစင်းထိတော့မှပါတယ်။နောက်လေးပြန်ပြစ်ချက်ခံရမှုစသဖြင့်ပေါ့လေအဲ့လိုတိဖြစ်လာတယ်။နောက်အထူးသဖြင့်အဲ့ကြရပြည်နယ်မှာတိုက်ပွဲဆိုရင်တော်တော်ကိုပြင်းပြင်းထန်ထန် KNDF ကတိုက်တယ်ပေါ့သူတို့ဒေါ်လန်ရင်းရဲကပေါင်းတိုက်တဲ့အတွက်ကြောင့်ပြင်းရအောင်လို့သင်ချနိုင်ပြီလို့သူကကြေညာရပါတယ်။ right call ဟူတော့မျိုးစိမ့်တိုက်ပွဲဆင်နွှဲနေပြီလို့ပြောတဲ့အထိကြားပါတယ်။ဆိုတော့အကုန်လုံး launch ုံကြည့်မယ်ဆိုရင်2023ဒီစကောင်စီစီရအထည်အနာဆုံးလို့ပြောမှာဖြစ်ပါတယ်
။သူဒီလိုအခြေအနေမျိုးမှာပေါ့အတိုက်ခံဘက်ကဒါဘလောက်ထိအလေးသာနေပြီလို့ပြောလို့ရပါလဲ
။တရားဒီဘက်ကအရေးနိုင်တယ်ဆိုရင်တော့စကောင်စီဘက်ကအရေးနိုင်ဆိုခုဘက်ကအရေးသာလာလို့ပေါ့လေ။အဲ့ဒါကတော့သိကြပါတယ်။တို့မတချို့ကတော့လဲသုံးသက်ကြတယ်အဲရှမ်းမြောင်းမှာစခန်းပေါင်း300လောက်သိနေဟုတ်တယ်ပန်ပါတယ်တချို့နေရာမှာသိနေသွားလဲပဲတကယ်စစ်တပ်ကအခိုင်အမာချထားတဲ့ဌာနချုပ်ကြီးတော့မဟုတ်ပါဘူးဆိုပြီးတော့ပြောတယ်ပေါ့သူတို့နေစုံနေပြမှာထားတဲ့စခန်းတွေသာဖြစ်တယ်လို့သုံးသက်သူတို့ကအဲ့လိုမှတ်ချက်ချထားတယ်ရှိပါတယ်ဒါပေမဲ့အဓိကပြောရမယ့်စကားတစ်ခုကတော့အဲ့တော်လှန်ရေးခုကတော်လှန်ရေးအင်အားစုတွေဘက်ကအလေးစားပြီးတော့စစ်ကောင်စီမစုမရှုံးနေတယ်ဆိုတော့လူတိုင်းကဝန်ခံကြပါတယ်။တနည်းအားဖြင့်ဒီခုကတွန်းလိုက်အင်အားစုတွေကအစကခံစစ်သဘောမျိုးအနေပြီးတော့သူတို့ထိုးစစ်သဘောမျိုးနဲ့စစ်ဆင်ရွက်လာနိုင်ပြီဆိုတော့တွေ့ရပါတယ်။သူတို့ရဲ့စစ်တပ်တွေလည်းအင်မတန်တက်ကြွလာကြတယ်ဆိုတော့တစ်ဖက်ကစစ်စဖို့ခေါ်တာဟိုတော့မှညင်းပယ်တဲ့အစဉ်အထိဖြစ်လာတယ်ဆိုတော့အဲ့ဘက်ကဘလောက်ထိစင်ရအတန်နေလို့သာဖြစ်ပါတယ်ဒီကိစ္စဟာစင်ရအဖေးအရေးကြီးတယ်ဆိုတော့သူတို့သဘောပေါက်တယ်သူတို့ကရည်စားလာတယ်လို့ပြောထားမှာဖြစ်ပါခင်ဗျာလူတိုင်းသုံးသက်ကြပါရဲ့ဟုတ်လား
အဲ့ဒီဒေါ်လာရင်းအင်အားစုတွေဘက်ကဒီချင်းတွေကိုဘလောက်ထိဆက်ပြီးတော့ထိန်းထားနိုင်မှာမလဲဆက်ပြီးတော့အလေးသာမယ့်အနေထားရှိလား
အဲ့ဒါကတော့အဓိကမေးစရာဖြစ်ပါတယ်စစ်ဒေါ်လာရင်းအင်အားစုတွေဘက်ကပေါ့လေခုကဒေါ်လာရင်းအင်အားစုတွေဘက်ကလက်နက်ရရှိမှုပမာဏဟာလက်နက်ရရှိနိုင်မှုဟာစစ်ကောင်စီရဲ့လက်နက်ရရှိနိုင်မှုကိုမရှိတော့ဘူးစစ်ကောင်စီကတော့နိုင်ငံကြီးတွေရှိပေါ့လေအထူးသဖြင့်ရရှာတို့တို့သူတို့စီကရရှိရဲ့လက်နက်တွေကသူတို့စီကထပ်ပြီးတော့ဖြစ်ပြနိုင်တယ်။တော့လေတပ်အင်အားကောင်းတယ်အမြောက်အင်အားကောင်းတယ်သူတို့ကတစ်ခုတည်းသောစူးစီးရဲ့ဘဟုကချုပ်ကန်ထားတဲ့ Central Command ရဲ့ Main အတိုင်းသူတို့လုပ်တာဖြစ်တယ်။ဆိုတော့ဒီတွန်းလန့်ခုခံရေးအင်အားစုတွေဘက်ကတော့သူတို့ရရလက်နက်နဲ့တန်ဆွဲပြီးတော့တိုက်ခိုက်နေတာဖြစ်တယ်သူတို့ကစိတ်သက်သာနေအဓိကဖြစ်တယ်။စစ်ကောင်စီဘက်ကတော့စစ်သားတွေကစိတ်သက်ပြပြနေဟိုကတော့စိတ်သက်သိတကျနေဒါကိုအဓိကထားပြီးတော့တိုက်နေရတာဖြစ်ပါတယ်လက်နက်အပြင်ကတော့သူတို့ကမစင်သာပါဘူးနောက်ပြီးတော့တချို့ကသုံးသပ်ကြတယ်ရန်စီအထူးကြွင်တယ်မျိုးပေါ်တွေပါတက်ပြီးတော့တင်တဲ့အထိတော်လိုင်းရာစုစင်နှဲ့နိုင်မှာမဟုတ်ဘူးလည်းပြောကြပါတယ်သူတို့တိုက်ပွဲတွေဟာဘဟုကစူးစီးထားတဲ့တိုက်ပွဲတွေထက်ညီနိုင်မှုတော့ရှိတယ်သူတို့ရဲ့တခုပြီးတော့ဘုံကြီးမှန်ကြကစစ်ကောင်စီဖြုတ်ချရေးအတွက်ဆိုပြီးတော့ကိုယ်တိုင်အားကိုတိုက်နေရတဲ့သဘောသာဖြစ်ပါတယ်ဆိုတော့အဲ့လို conventional warfare about the myriad တနေထိုးစစ်ရှင်ဘီသင်ပိုက်နိုင်တဲ့အနေထားတော့မရှိဘူး။ဒါကြောင့်ဒီချင်တို့ဆက်လက်ထိန်းကထိန်းနိုင်ပါမလားဆိုတာလည်းပဲသူတို့ပြောနေရပါတယ်လူတွေက။စစ်တပ်ဘက်ကရောသူတို့ပြန်ပြီးတော့ချိန်ပုံထိုင်ပါမလား။ဆိုတော့အခုချိန်ထိကတော့ဒါတော်လည်းခုကတွန်းလှန်ရေးအင်အားစုတွေဘက်ကတော့အရေးနိုင်မဲ့အချိန်တွေမတွေ့ရသေးပါဘူး။ရေရှည်မှာတော့ကျွန်တော်ပြောခက်ပါလိမ့်မယ်
။ဒါပေမဲ့ဒီချိန်မှာပဲတခါတည်းတရုတ်ကဟိုစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့ကြမှာဝင်ပြီးတော့ဆက်ဆက်ဖို့ကြိုးစားလာတာတွေ့ရပါတယ်။အဲ့တော့တစုံတရာအောင်မြင်မှုရှိလာနိုင်ပါလား
။တစုံတရာအောင်မြင်မှုရှိလာနိုင်လားဆိုတော့စစ်ကောင်စီဘက်ကတော့တရုတ်နဲ့သူတို့ဆွေးနွေးနေပါတယ်ဆိုတော့အတိလင်းဝန်ခံတယ်။နောက်ပြီးတော့ပဲပြီးခဲ့တဲ့တပတ်လောက်ကသူတို့ဘယ်နေ့မှတွေ့ခဲ့တယ်ဆိုတော့ကြေညာရေးထုတ်တယ်တရုတ်ကလည်းပဲသူတို့ဆွေးနွေးဆိုတာပြောတယ်။တွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းတာကိုနိုင်ငံ NUG ရာဇသမဏဒူဝလာရှိလာကမဖြစ်နိုင်ဘူးဒီချင်းဒီမှာစစ်ကောင်စီကိုမယုံဘူးမဆွေးနွေးနိုင်ဘူးလို့ပြောတယ်ဆိုတော့ဆွေးနွေးဝဲတရုတ်စီစဉ်ပြီးလို့ဖြစ်ခဲ့တယ်ဆိုတာဟာတော့ NUG ပါဖို့မရပါဘူးအဲ့မှာညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်တွေနဲ့ဘယ်နေရာမှာတွေ့ရဆိုတာမပြောထားပါဘူးဘလောက်ကြာရဆိုတာမပြောထားဘူးတရုတ်ကတော့လာလာကောင်းတယ်လို့ပြောတယ်ဒါပေမဲ့လည်းတရုတ်ကပြောတဲ့တချိန်ထဲမှာပဲအဲ့တိုက်ပွဲတွေကဆက်ဖြစ်နေညီနောင်မဟာမိတ်တိုက်တို့ဘာဆက်လက်ပြီးတော့ထူးဆင်းနေသူတို့ကလည်းအဲ့ဒါကိုလက်မခံပါဘူးအလားအလာကောက်နေဆိုတော့သူတို့ကပယ်ချပါတယ်ဆိုတော့ တရုတ်ကတော့ဖြစ်စီခြင်းမှာပေါ့လေသူတို့နေဆက်မှာအဓိကအဖြစ်လောလောဆယ်မှာဒုက္ခတွေရောက်နေရတယ်ဆိုတော့သူတို့ဘက်ကနင်းလာမယ်သူတို့ဒေသကိုဒီစေဘဒုက္ခတွေအဆရှိရပြဿနာဆိုးရဝင်လာမှာကြောက်လို့သူတို့ကတော့ဟန်တာစီရင်လဲစစ်ကောင်စီကလည်းအေးနေနေတဲ့အချိန်တွေမှာဆိုတော့2023တခုလုံးအေးနေနေတော့သူတို့ဒီလိုပြည်ပြည်လဲလဲနင်းငန်းနိုင်ငံရေးနင်းငန်းအဲ့ဒါအောင်သူတို့ရဲ့စစ်ကောင်စီအကြီးအကဲကိုနှိုက်ကတန်ငယ်နေဖြစ်စီမှုပြောကြတာဟာဒီကုသူကမိတ္တရက်ခံပြီးတော့ဗောလေညှိပြီးတော့လုပ်ကြတာဖြစ်နိုင်တယ်သုံးသပ်ကြပါတယ်။ဒါပေမဲ့ခွေဘက်ကတော့လက်မခံကြပါဘူးဆိုတော့လောလောဆယ်မှာတရုတ်ကဘယ်လိုပင်ပြောပြောလောလောဆယ်တော့ခီးမပေါက်သေးဘူးတရုတ်စကားဟာမပေါက်တော့သေးဘူးလို့ပဲပြောမှာဖြစ်ပါတယ်။2023အတွင်းမှာတော့ဗောလေမပေါက်တော့သေးဘူးဗော။
တရုတ်ပြည်တခြားပြည်ပနိုင်ငံတွေကရောဟိုတန်တမန်ရေးအရာဓမ္မမဟုတ်ရင်တခြားဘလူဂျာဝင်ဆောင်ရွက်တာရှိပါလေ
။ကမ္ဘာနိုင်ငံအလုံးကမြန်မာနိုင်ငံရဲ့အခြေအနေကိုစိုးရိမ်ကြတယ်။ဘယ်လိုမလုပ်သင့်ဘူးလူခွင့်ရကြွရှုပ်ပေါက်နေပါလားခုအချင်းချင်းပြောကြပါတယ်။ပြောရင်ကလွယ်ပြီးပါမှမလုပ်နိုင်ဘူး။အမေရိကန်ကရောသူတို့ဒါစီးပွားရေးအဖြစ်တန်ခါပေးဆွန့်ပို့လုပ်တယ် EU ကလုပ်တယ်စသဖြင့်လုပ်တယ်ပေါ့လေ။အဲ့လောက်ပဲလုပ်နိုင်ကြပါတယ်။ဆိုတော့တကယ်သူတို့တွန်းပေးတာအာရှန်ဝက်တွန်းပေးနောက်ဆိုအာရှန်မင်းတို့ကဒေသရင်းအဖွဲ့အစည်းလှုပ်ဆက်လို့အာရှန်မှာလည်းပဲအကန့်အသတ်တွေနဲ့လေအတိအကျအဖြစ် consensus ဘုံသဘောတူညီရမှဖြစ်မယ်ဆိုတော့သူတို့အာရှန်အဖွဲ့ဝင်10နိုင်ငံဗမာထုံးလိုက်9နိုင်ငံအဲ့ဒီ9နိုင်ငံမှာဘယ်လိုမှ consensus ကမဖြစ်နိုင်ဘူးအင်ဒိုနီးရှားတို့နိုင်ငံတွေကတော့ democracy ဆင်ကျင်တယ်အနောက်နိုင်ငံတွေပေါ့မတင်မဲ့စီပွားရေးတူတောင်လုပ်ကျင်တယ်ဒါပေမဲ့တချို့ကွန်မြူနစ်ဝါဒကျင်းသုံးနေတဲ့နိုင်ငံတွေရှိတယ်။နောက်ဆေးဥဆိုင်မှနိုင်ငံပေါ့လေဥမာဆေးဥဆိုင်မှဘီယင်းဩဇာမကင်းတဲ့ထိုင်းလည်းရှိတယ်တဘိုးဆိုမဲ့နောက်ဘရူနိုင်းလိုနိုင်ငံမျိုးလည်းရှိတယ်ဆိုတော့အဲ့ဒီနိုင်ငံတွေအကြမ်းမှာ consensus ဆိုတာသိခဲ့ရခဲ့စေရနိုင်တဲ့ကိစ္စသာဖြစ်ပါတယ်ဆိုတော့ဘုံသဘောတူညီချက်၅ချက်the 5 piece လောက်ခါပေါ်လေအဲဘုံတဘတ်ညံ၅ချက်ကိုအာဆီယံကရနိုင်ကြတာအင်မတန်အမြင်တဲ့ကြီးမြင့်တဲ့အစင်းစင်းဖြစ်ပါတယ်အဲ့လိုရနိုင်ဖို့မလွယ်ပါဘူးဆိုတော့အဲ့ဒါရအောင်ကိုမနေ့လောက်ခွဲရတာသို့တော့ဘုံတဘတ်ညံလုံးဝခီးမရောက်ဘူးဖြစ်နေစကောင်စီအကြီးကဲဘုံဂျုံမူကြီးမြောင်းလိုက်အနာသိမ်းပြီးတော့သူကရင်း support တူခဲ့လက်ခံလာခဲ့တယ်အင်ရောက်တော့ညင်းလိုက်တယ်ဘယ်တော့မှဘာမှလက်မခံဘူးဆိုပြီးတော့ဖြစ်နေတော့အာဆီယံလည်းဘာမှခီးမရောက်ပါဘူးဆိုတော့အခုနောက်ဆုံးမှာတော့အာဆီယံနိုင်ငံရဲ့ဝန်ကြီးကပြောတယ်ဗောလေအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကဆရာဥက္ကရာဖြစ်တဲ့အတွက်သူတို့ဟာပဲပေါင်းစုံနဲ့ဆွေးနွေးနေတယ်အလားအလာကောင်းတယ်ပြောတယ်အဲ့ဒါကိုလည်းပဲဟိုဘက်ကပယ်ချတယ်မဟုတ်ပါဘူးဆိုပြီးတော့အတိုက်ခံဘက်က opposition ဘက်ကဗောလေ NUG ဘက်ကပယ်ချပါတယ်ဆိုတော့မဖြစ်နိုင်ဘူးဆိုတော့အာဆီယံကမကြခင်မှာလာအိုစ်လက်ထက်ကိုရောက်သွားမယ်ဆိုရင်တော့ဒါနောက်နှစ်ကိုကျွန်တော်ကြည့်ရမှာပေါ့လေဆိုတော့2023အတွင်းမှာတော့အာဆီယံခီးမပေါက်ပါဘူးသို့သောအာဆီယံအဖွဲ့ဝင်နိုင်ငံတွေကတချို့သူကသူကျူးစားတာရှိရဲထိုင်းနိုင်ငံကအာဆီယံရဲ့ငွေကြေးကိုချုပ်ငွေအာဆီယံရဲ့ဘောင်ဒရီထွက်ပြီးတော့ပေါ့လေသူကဖီဂျာတီတွေဆက်ဆံမှုရှိရဲဒါပေမဲ့သူလည်းသူ့အကြောင်းပြချင်တဲ့သူအာဆီယံထဲမှာငါကအခံရဆုံးတဲ့ဗမာပြည်နဲ့ငါနဲ့နေအရှင်လျားဆုံးကတ်နေတော့ဖြစ်စမြတို့ပဲခံတာအာဆီယံညညွတ်တာမညွတ်တာပါထားငါတို့ကနိုင်ငံဖြစ်ရှိမှုလိုရဲဆိုပြီးတော့သူကသွားပြီးလုပ်တယ်ဒါကိုလည်းပဲအပြစ်ပြောစရာတော့မရှိဘူးပေါ့လေသူကလည်းသူတို့တကယ်ခံရတဲ့ကိစ္စဆိုတော့အဲ့လိုလုတာတွေ့ရပါတယ်ဆိုတော့အဲ့ဒါအပြင်အာဆီယံဟာလောလောဆယ်မှာဘာမှမထီရောက်ဘူးလို့ပြောမှဖြစ်ပါတယ်အိန္ဒိယကတော့အနာဘဆူရပြီးတော့လည်းအနာရလာပြီလဲဆိုရခါမှာဝင်ပြီးတော့သူကလက်ဆွဲနှုတ်ဆက်ပြီးတော့သူတို့နေစားမှာလုပ်နေရဲဂယ်ဒန်ဘယ်ဆုံးဖုန်ပြေးစမှာနေဆက်ပြောင်းလုပ်မယ်ဆိုတော့အခုကတော့ခိုင်ကအဲ့ဒီဂယ်ဒန်ဘယ်ဆုံးဖုန်ပြေးတဲ့အဓိကကြတဲ့နေရာတွေကိုဝင်တိုက်နေတော့အိန္ဒိယလည်းအတော်လေးစုတ်စိနေဖြစ်နေမယ်ထင်ပါတယ်ဒီတိုက်ပွဲမှာဘယ်လိုလုပ်ရမလဲဆိုတော့သူကတွက်နေပါလိမ့်မယ်ဆိုတော့ဘယ်နိုင်ငံကမှဒါဖြစ်ဖြစ်CCTD ရောမဟုတ်ဖြစ်ရှင်းနိုင်ခြင်းမရှိဘူးလို့ဆိုရမှာဖြစ်ပါတယ်။အဲ့
တော့ဒီနောက်ထပ်ဒီပြပဝင်ရောက်ဆက်ဖက်မှုတွေပေါ့ဒီလိုပြပဝင်ရောက်ဆက်ဖက်မှုတွေကြောင့်မြန်မာနိုင်ငံရေးမှာဟိုဘလို့အပြောင်းလဲတွေဖြစ်လာနိုင်မှာလဲ
။စိတ်ဖြစ်နိုင်ပါဘူးတချို့ကပြောကြတယ်ပြပဝင်ရောက်လို့လည်းပဲစိတ်အကူမရပါဘူးတရုတ်ကဲ့ဖီအားကတော့တရုတ်ကတော့မြန်မာနိုင်ငံကိုဒီမိုကရေစီထွန်းကားပြီးတော့ဖီဂျာလုံဝါယက်တည်ထိုင်သွားတဲ့နိုင်ငံဖြစ်သွားမယ်ဆိုတော့လည်းမလိုချင်ဘူးလို့သုံးသပ်ကြပါတယ်အဲ့လိုဆိုရင်သူဝင်ဆွက်လို့မရဘူးဆိုတော့သူရဲ့အကျိုးစီးပွားကလည်းမြန်မာနိုင်ငံထဲမှာအဓိကရှိနေတယ်ဒီမိုကရေစီထွန်းအားတဲ့နိုင်ငံကြီးဖြစ်သွားရင်အနောက်နဲ့နှိစပ်ပါလို့လည်းတရုတ်ကစိုးရိမ်တယ်ဆိုတော့မြန်မာနိုင်ငံကိုပြိုလဲမပြိုကွဲစေချင်ဘူးသူစီးပွားရေးလုံးလို့ရတဲ့အနေအထားညီလဲမညွတ်စေချင်ဘူးအဲ့ဒီအနေအထားမျိုးကိုသူကဖန်တီးကျင်လေလို့ပြောပါတယ်လုံးဝတိုးတက်ကောက်မွန်အောင်ဖြစ်ထွန်းလာဘူးတော့ဘယ်နိုင်ငံကမှကျူးစားနိုင်မှာမဟုတ်ပါဘူးဒါပေမဲ့တရုတ်လူချင်းတဲ့ပုံစံမျိုးတော့ဖြစ်ကောင်းဖြစ်လာမလားသို့တော်လည်းပဲသုံးသပ်သူတချို့ကပြောလို့ မြန်မာနိုင်ငံအရေးကိုကမ္ဘာနိုင်ငံကလက်ပိုက်ကြည့်နေကြတယ်ဘယ်သူမှထိတိယောက်ဝင်ရောက်ချင်းရှိတဲ့အတွက်ကြောင့်မြန်မာနိုင်ငံရဲ့မတိမငြိမ်မှုတွေကပုံပြီး nation to nation လို့ပြောပါတယ်အမေရိကန်ကလည်းပဲသူက Ukraine တို့ Israel ကိစ္စတို့တခြားပေါ်လေတခြားကိစ္စတွေဆင်ကြရရှိပါဆိုသူကလည်းပဲထက်ထဲဝင်ကြီးလာပြီးလှုပ်ရှားအကြောင်းမရှိလို့ထင်ပါတယ်တေဦးနဲ့လည်းထိတိုင်းမတွေ့ကြဘူး
နောက်တစ်ခုကပါဒီ2023မှာမြန်မာစီးပွားရေးပေါ်အဖက်ဖက်ကကြဆင်းလာတာကိုတွေ့ရပါတယ်ဒီပေါ်မှာလည်းသုံးသပ်ပြီးပါအောင
်သိအရေးကြီးပါတယ်မြန်မာနိုင်ငံစီးပွားရေးဟာအများကြီးဆက်ရုပ်ကြဆင်းတော့တယ်မြန်မာနိုင်ငံစီးပွားရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့သုံးသပ်ချက်တွေပေါ်လေအဲ့ထက်မှရေးထားတာပြမယ်ကိုဗစ်ကာလနောက်ပိုင်းကစပြီးကျုံသွားတဲ့မြန်မာစီးပွားရေး2023ဆေးရနာသိပ္ပိတော့ပူပြီးတော့ကြဆင်းသွားခဲ့ပါတယ်လို့ဆိုပါတယ်အဲ့တော့စီးပွားရေးပမာဏဟာ2023စီးပွားရေးပမာဏဟာကိုဗစ်မဖြစ်ခင်ပမာဏရဲ့30ရာခိုင်နှုန်းကျုံသွားတယ်လို့ပြောပါတယ်လူတူးချင်းပါကက်ပတာ GDP 73ရာခိုင်နှုန်းထိကျဆင်းသွားတယ်စီးပွားရေးနယ်လန်ထူဖို့အတွက်သိပ်ပြီးတော့အခက်အခဲရှိနေတယ်အလားအလာမရှိဘူးလို့ပြောပါတယ်ဒါပေမဲ့ဖွံ့ဖြိုးမှု2023ဖွံ့ဖြိုးမှုဟာသိမသားလေးတွေ့တဲ့မှုတွေရှိရပါညာအခုလည်းပဲဝေါ်သင်းကပြောပြန်တယ်တရားခဏလောက်ပဲရှိမယ်ဆိုတော့အော်ဘတ်ထူကောင်းတာကမြန်မာစီးပွားရေးကြာရှင်းနေဆိုဘာကြောင့်အဲဒါကြောင့်ဖွံ့ဖြိုးမှုတွေစီးနေမှာတက်နေလဲဆိုတာလည်းပဲစိတ်ဝင်စားဖို့ကောင်းပါတယ်မြန်မာစီးပွားရေးဟာနှစ်ပိုင်းခွဲလို့ရပါတယ်တနည်းအားဖြင့်တော့လူတွေရဲ့သာမန်ဘဝနေစဉ်သိပ်ပြီးတော့ထိခိုက်ပါတယ်ကုန်စည်တုံးကြာရှင်းတဲ့ငွေကြေးပမာငွေတန်ဖိုးအဆမ်းတန်နှင်းကြသွားတဲ့အရေးထဲမှာလုံစားစီဓာတ်စီသိပ်ရှားပါလာတဲ့အတွက်ကြောင့်ကူဇန်ယံဝေးရေးကုန်စည်ပူဆောင်ရေးထွန်မွေမှုမရှိဘူးဆိုပြီးအဖက်ဖက်ကြဆင်းနေပါတယ်ဒါပေမဲ့မြို့ပေါ်တွေမှာတော့သူတို့ကတော့စားသောက်မပြတ်နေကြတာရှိတယ်သိကြကြက်တက်လာတယ်မိသားစုဝင်တွေနေသွားတယ်အလုပ်ကန်ရှာပါတယ်သို့သော်လည်းပဲတစ်ဖက်မှာတော့ဒိုင်းပြည်ကိုလွှမ်းခြုံပြီးတော့မက်ခရိုအီကော်နမီကြီးမဲ့ဆိုရင်မကြဆင်းဘူးလို့ပြောပါတယ်ခုနကဖွံ့ဖြိုးမှုရှိတယ်ဘာကြောင့်လဲဆိုတော့မြန်မာစီးပွားရေးနှစ်ပိုင်းခွဲနိုင်တယ်လို့ပြောကြပါတယ်တဝက်လောက်က normal economy မဟုတ်ဘူးအဲ့ဒါဟာilegal illicit တရားမဝင်စီးပွားရေးကျွန်းစစ်တို့ကျောက်တံပရမျာတို့မူရေးစေဝါတို့ scan ကြပ်ချန်လို့ရိုက်စားလုပ်တဲ့စီးပွားရေးအဲ့လိုမှသမားစီးပွားရေးတွေနဲ့လက်ပတ်နေတာအများကြီးပဲဆိုတော့အဲ့ဒီစီးပွားရေးထဲမှာအဓိကစီးပွားရေးလောကစားကြီးလို့ပြောရမယ်ဒါစစ်တပ်လည်းလုပ်တဲ့စီးပွားရေးရှိအဲ့ဒီကိစ္စတွေမှာလည်းပဲဒီကိစ္စတွေကအများကြီးပါတည်တော့ဒီသမားပုံစံနဲ့ကြည့်လို့မရဘူးအဲ့ဒီနေရာမှာတော့သူတင်ရစွာတွေ့ရတယ်အဲ့ဒီကိစ္စကိုတော့မထိနိုင်ဘူးသို့သော်လည်းပဲအခြေခံနိုင်ငံတကာကပြုစုထားတဲ့စည်းရင်းစရာတွေအရာပြည်သူတွေရဲ့စာဝန်တွေမှာတော့အထူးကြဆင်းသွားတယ်လို့ဆိုပါတယ်အာခါရုံးကဟိုးလုံးကဆိုရင်လည်းပြောကြတယ်ဒီမှာမြန်မာနိုင်ငံမှာဘိန်းထွက်တဲ့အချိန်ကြရင်တဲ့စီးပွားရေးဟာနည်းနည်းလေးမြန်မာငွေဟာတန်ဖိုးနဲ့တက်လာတယ်နေစမ်းမှာဘိန်းရောင်းဝယ်ကြ balance to pay သဘောပေါ်လေဆိုတော့အဲ့ဒါမျိုးတွေအများကြီးရှိနေပါတယ်တရားမဝင်စီးပွားရေးရောသို့သော်လည်းပဲအဲ့သိပြီသိမကောင်းကြဘူးကဘာမှာဘိန်းအထွတ်ဆုံးနိုင်ငံဟာအာဖဂန်နစ္စတန်မဟုတ်တော့ဘူးမြန်မာနိုင်ငံဖြစ်တယ်ဆိုပြီးတော့နောက်ဆုံးကုလသမဂ္ဂရဲ့ UNODC မူရစီဝါရဲ့ရာဇဝန်ဆိုင်ရာယုံကထုတ်ပြန်တဲ့အထက်မှာပါပါတယ်ဆိုတော့မြန်မာနိုင်ငံစီးပွားရေးချွတ်ချုံကြတဲ့ကြပြီးတော့ဒီလူရဲ့ဘဝဟာအဲဘိန်းကတော့ပို့ပြီးတော့နာမည်ကောင်းလာပြီးတော့ဘိန်းထွက်ပူကောင်းနေတယ်လို့ပြောမှဖြစ်ပါတယ်2023အတွက်
အဲ့လာမယ့်2024မှာရောမြန်မာနိုင်ငံအနေနဲ့ဘလို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်လာနိုင်မှာလဲတည်ငြိမ်အေးချမ်းမဲ့အလားအလာရောဘလို့ရှိပါလဲ
နိုင်ငံရေးအဖြစ်ကတော့အရေးပေါ်အခြေအနေသက်တမ်းပြည့်ပြီဆိုတော့ကျွန်တော်ကဒီနေ့ဒီဇင်ဘာ16မှာပြောနေဆိုတော့ဒီဇင်ဘာ10မှာဖြစ်ကောင်းဖြစ်မယ်နောက်နေ့ဆမ်းမှာဖြစ်ကောင်းဖြစ်မယ်စကောင်စရာတစ်ခုခုတော့လှုပ်လာပါလိမ့်မယ်ဒါအေးထပ်ပြီးတော့အေးပေါ်သက်ပွားပြန်ပြီးအေးပေါ်ချင်းသူလုံးဝသူကမတိမပြင်းဖြစ်လို့ဆိုတော့တခုတော့လုံးလာပါလိမ့်မယ်အဲ့ဒါလည်းစောင့်ကြရမှာဖြစ်ပါတယ်ဆိုတော့နိုင်ငံရေးအဖြစ်ကတော့ပုံမှန်မဖြစ်လာနိုင်သေးပါဘူးတိုက်ပွဲတွေကလည်းပဲပြင်းထန်နေတယ်ဆိုတော့စီးပွားရေးကလည်းပဲအဲ့ဒီနိုင်ငံရေးအခြေအနေပုံမှန်မူတည်ပြီးတော့နိုင်ငံရေးစီးရေးပုံမှန်မူတည်ပြီးတော့ဆက်လက်ကြဆင်းနေမှာသာဖြစ်ပါတယ်ဆိုတော့တူတက်တဲ့ဆိုတာအဆင်းလိုက်ရေး step by step တူတက်တာလေအဲ့ဆိုတော့အောက်ကိုကြားကြားနေဟာနေဟုံးနဲ့ပြန်တက်လာဖို့ဆိုတော့အခြေအနေတည်ငြိမ်အေးချမ်းလာဖို့ဆိုတော့အလံဝေးမထင်ပါလေဖြစ်ပါစီလို့ဆူတောင်းတာပဲအများအားစိတ်ပြောင်းဖြစ်ရပါဒီဟာမြန်မာပြည်သူပြည်သားတွေအတွက်ကိုရီးယားမွေးဖွားရတဲ့အမင်းနိုင်ငံအတွက်ဆူတောင်းရင်ကလွဲပြီးတော့လွဲမဆောင်တာဂျုံကမှာတော့ကြာစင်မှုပဲဖြစ်မယ်လို့ထင်ပါတယ်ဟု
တ်ကဲ့ပါအခုလိုတုံ့တက်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျေးဇူးတင်ပါတယ်
ယူ စီစဉ်တွေကိုရေဒီယိုရုံမြင်သံကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။အခုတော့ဂျန်စီအစီအစဉ်အလှည့်ပါရှင်။မြန်မာပြည်ရဲ့အဝေးဘယ်နေရာပဲရောက်နေပါစေဂျန်စီတွေကသွေးစီမြဲပါဂျန်စီရဲ့ခုလိုခရစ်စမတ်ကာလအထူးစီစဉ်မှာလဲအမေရိကန်နိုင်ငံလော့စ်အန်ဂျလိစ်မြို့မှာရှိတဲ့ First Kitchen Baptist Church ကမြန်မာပြည်ပွားတိုင်းရင်းသားလူငယ်လေးတွေခရစ်စမတ်ပွဲကိုဘလူးတွေစီစီလှုပ်လှုပ်နဲ့ဆင်နွှဲကြတယ်မြန်မာပြည်မှာရှိတဲ့ခရစ်စမတ်ပွဲမဆင်နွှဲနိုင်တဲ့သူတွေကိုဘလူးဆူတောင်းပေးကြလဲဆိုတာကိုမက်ခင်လေးနဲ့စကားပြောထားပါတယ်ရှင်
Hey, Gen Z တို့တချင်ရောက်ပြီနော်ဒီတစ်ပတ်က Christmas Gala ဆိုတော့ Christmas Gala မှာဆိုတဲ့ Carol Singing လေးတွေဆိုမယ်လူငယ်လေးအဖွဲ့နဲ့ချိန်ထားတယ်သူတို့နဲ့ Zoom မှာစကားပြောကြမယ်ဆိုတော့မကြခင်တွေ့ကြမယ်နော
် Hi မင်္ဂလာပါကျွန်မတို့ LA မြို့ကနေပြီးတော့ကြိုဆိုပါတယ်ကျွန်မတို့ကရင်တိုင်းရင်းသူနော်အမှုခုဖြစ်ပါတယ်ဒီနေ့ကျမတို့ LA မှာရှိရဲ့ First Kitchen Baptist Church ကနေပြီးတော့ကျမတို့လူငယ်တွေလူကြီးတွေအတူတူကာရစင်ကိုတွားရောက်ပြီးဆိုကြမှာဖြစ်တယ်။ပထမဦးဆုံးအနေနဲ့အိမ်ထဲကတော့ကျမတို့သိခါရောရဆရာနိုဝဲလက်ဖိုင်မိသားစုအိမ်မှာတွားရောက်ပြီးတော့ဒီဆိုမှာဖြစ်တယ်။အခုဆိုလို့ရှိရင်လူငယ်တွေရောလူကြီးတွေရောဆရာရဲ့အိမ်မှာစုဝေးနေကြပြီဖြစ်တယ်ဆိုတော့သွားကြည့်ရအောင်နော်။
လူငယ်ရောလူကြီးရောပါတယ်ဆိုတော့ပျော်စရာကြီးပဲအာအခုသူတို့တချင်းဆုံမဲ့အိမ်ရောက်နေပြီတဲ့ညီမလေးအင်ရှင်နေနဲ့လည်းမိတ်ဆက်ပေးပါဦးနော
်ကဲအခုအင်ရှင်ရောက်နေပြီလားဆရာ
Hi Merry Christmas
Hello အခုဆိုရင်ကျမတို့ဆရာရဲ့အိမ်ရောက်နေပြီနော်အခုပထမဦးဆုံးစစ်တောင်းကျင်းတဲ့ကျမတို့အစားပြေမှာဖြစ်ပါတယ်ရှင
်
Yes ဒါပေမဲ့ကျမတို့ရဲ့သိခါရောဆရာ Noel ဖိုင်ဖြစ်ပါတယ်ဘာရောဆရာရဲ့အမျိုးသမီးဆရာမတို့ခေါ်ပါ
ဆော်ရီဘယ်လိုဆောင်းချင
်ကဲတော့ဆီပေါ့ချင်တဲ့စပြောင်းနော်ဆရာနေစုတောင်းပေးပါလို့
စုတောင်းရအောင်နော်မြတ်မြတ်တန်ရှင်းတော်မူ၍သာသမီတို့ချစ
်ညီမလေးတချင်းတွေဆိုဖို့ရောဘယ်လိုပြင်ဆင်ကြလဲဆိုတာပြောကြပေးပါဦး
အချင်းပိုင်းနဲ့ပတ်သက်ပြီးတော့ဗောနော်စီဇန်2ရဲ့ဆီယာမဂျူလီယာနေပြီးတော့သူကမဆိုခင်တပတ်ထဲရနေပြီးတော့ဆိုရမယ့်တချင်းတွေကိုသူစီဇန်ထားတယ်ပြီးတော့လူငယ်တွေကိုဘယ်ဗောနော်ဘယ် member တွေရဲ့အိမ်မှာတွားရောက်ပြီး Carol Singing ဆိုမယ်ဆိုတာကို address တွေကိုပေးထားပါတယ်ပြီးတော့ကျမတို့လူငယ်တွေကော်လုံးလူငယ်တွေလူကြီးတွေရနေပြီးတော့ဒီသိခါရောဆီယာ Noel လောက်ခအိမ်မှာအတူတူကဆုံတွေ့ပြီးတော့ဗောနော်မနေ့၈နာရီကျမတို့အရောက်လာကြပြီးတော့ဆီယာမတို့ပြင်ဆင်ထားပေးရဲ့ breakfast တွေကျမတို့စားသုံးတယ်စားသုံးပြီးတော့ဆူတောင်းပြီးတော့အစားတနေ့တာကိုအစားပြုပါရှင်
အရင်နှစ်တည်းကလည်းအခုလိုပဲစုပေါင်းပြီးတော့တည်ဆောက်ကြတယ်တဲ့သူတို့ငွေချင်းတွေဘယ်လိုစုကြလဲမသိဘူးနော်၄ကြည်လိုက်ဦးမယ
်ငွေချင်းတွေကအခုဒီမှာဆိုလို့ရှိရင်အရောက်စီတိုင်းကသူတို့ကလည်းအလုပ်ကိုစီကျောင်းကိုစီရှိကြရလေဆိုတော့ဒီလိုခရစ်စမတ်အချိန်ခါရောက်လာလို့ရှိရင်သူတွေကတချို့တွေဆိုရင်ဂီတာတီးတဲ့လူဆိုလို့ရှိရင်မအားမလဲတဲ့ဂျာထဲကနေပြီးတော့သူတို့အရောက်လာပြီးတော့ပါဝင်ဆက်ခဲ့ကြတယ်တချို့အလုပ်ရှိတဲ့သူတွေဆိုလည်းသူတို့အလုပ်ပြရတဲ့ချင်းသူတို့လာခဲ့တယ်ပေါ့နော်ဟုတ်ကဲ့ဒီလိုမျိုးကျမတို့တနေ့တာတနေ့တာ Christmas ကို celebrate လုပ်ပါရဲ့ဒီ Carol Singing အဖြစ်လေ
အင်ရှင်တွေကလည်းအစားအသောက်တွေရောလက်ဆောင်တွေရောပြင်ဆင်ထားတယ်တဲ့ညီမလေးဘလူးလေးလှုပ်ထားလေးပြောပြပါဦ
းရရရစမအခုကကျမတို့ကအခုဒီမှာဆိုလို့ရှိရင်ကျမတို့ဒီ Christmas tree ထားနော်ကျမပြမယ်ဒါဆိုရင်တို့ Christmas tree လေး decorate လုပ်ထားတယ်ဒီမှာဆိုရင် presents လေးတွေပေါ့နော်ပေးဖို့ဆိုပြီးတော့လှုပ်ထားပေးရလေးရှိတယ်ဒါအင်ရှင်ကနေအခံပေးတာပေါ့နော်အော်ပြော်လေတချို့ကလည်းစားစရာ coffee လေးတွေပဲချင်းစင်ပေးထားရလဲရှိရပါတော့
အရင်ကျော်စရာကောင်းတာပဲเนาะအမတော်မအဝေးကနေနားထောင်ကြည့်ပြီးတော့ပျော်လိုက်တာပြောနေနေအဲဒါပေမဲ့လေမြန်မာနိုင်ငံမှာရှိနေတဲ့ကြံနေခဲ့တဲ့ဒီလူငယ်လေးတွေရှိရလေသူတို့ကဒီ Christmas ပွဲကိုမဆင်နွှဲနိုင်ဘူးမိဘဆွေမျိုးတွေနဲ့လည်းဝေးနေကြရတဲ့သူတွေရှိရလေသူတွေအတွက်ကောဒီမှာရှိတဲ့လူငယ်တွေက Christmas ကာလဘယ်လိုဆူတောင်းစကားတွေပြောထားလဲဆိုတာကိုနားထောင်ကြည့်ပေးဦးเนา
ะကျွန်မကတော့ဒီကနေပြီးတော့ကျွန်မတို့အားလုံးကနေပြီးတော့ဒီမြန်မာပြည်ပြည်သူဒီသားရောက်စီရရင်ပေါ့เนาะဒီ Christmas ကို celebrate လုပ်ရတဲ့သူမရှိရလူတွေလည်းရှိမယ်ဝန်ထမ်းချင်းတွေကြုံတွေ့ရနေတဲ့လူတွေလည်းရှိမယ်ဆိုတော့ကျမတို့ church ကနေပြီးတော့အမြဲတမ်းဆူတောင်းပေးတယ်အပတ်တိုင်းတတိယချင်းအဖြစ်ဆူတောင်းပေးရဆိုတော့ဒီကနေပြီးတော့ပြောပြချင်ပါတယ
်ကဲလူဆောင်နေပြီဆိုတော့ Christmas တခြင်းလေးတွေဆိုပြီးတော့ Gen Z ပြည်သက်တွေကိုနှုတ်ဆက်ဖို့အတွက်ကြွလာအောင်မယ်နော် ြိသက်တို့ရေဒီတစ်ပတ်တော့ဒီလောက်ပဲเนาะခရစ်မတ်ကာလမှာဂျန်စီပြိသက်အားလုံးစိတ်ရောကိုယ်ပါအေးချမ်းကြပါစေလို့ဆုတောင်းပေးလိုက်တယ်เนาะရှေ့တစ်ပတ်ကြာလို့ရှင်နှစ်တစ်ကူးပြီဆိုတော့နှစ်တစ်ကူးအထူးစီစဉ်လေးရှိတော်မူလို့ဂျန်စီစီစဉ်ဆောင်ကြည့်ဖို့မိနေเนาะတတ
တော်တာရှင်များနဲ့မြန်မာပြည်သူပြည်သားအလုံးအတွက်ပျော်ရွှင်စရာနှစ်သက်ကိုအခါသမယအားလက်ချင်းအခါသမယဖြစ်ကြပါစေကြောင်း VOE ကဆုမွန်ကောင်းတောင်းပါတယ်ရှင်။အခုတော့အဖတ်စဉ်အားကစားအစီအစဉ်ကိုထုတ်လွှင့်ပါမယ်။2023ခုနှစ်အတွင်းကမ္ဘာတဝါအားကစားပြိုင်ပွဲတွေဘက်ကထူးခြားတဲ့အောင်မြင်မှုတွေနဲ့အဖြစ်အပျက်တွေကိုကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါဗျာ2023ခုနှစ်ကတော့မကြာခင်မှာခုဆုံးတော့မှာဖြစ်ပြီးတော့အားကစားလောကမှာတော့2023ဟာအရင်နှစ်တွေမှာလိုပဲရင်ခုန်စိတ်လှုပ်ရှားစရာတွေအပြည့်နဲ့ထူးခြားကြကြီးမားတဲ့အောင်မြင်မှုတွေရှိခဲ့တဲ့နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်ဘောလုံးပွဲတွေဘက်မှာတော့ Manchester City အဆင့်ဟာပြီးခဲ့တဲ့ဘောလုံးညာစီမှာ Travel လို့ခေါ်တဲ့ဖလားသုံးလုံးကိုရခဲ့ပါတယ်ဒီရမဘေးချန်ပီယံစူပရီးမီယာလိဂ်ဖလားနဲ့ FA ရှုံးထွက်ဖလားတွေကိုရခဲ့တဲ့အပြင်ဥရောပချန်ပီယံစ်လိဂ်ဖိုင်နယ်မှာလည်းအင်တာမီလန်ကိုတကောကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားလို့ Travel လို့ခေါ်တဲ့တရားသီထဲမှာဖလား၃လုံးကိုရသွားခဲ့ပါတယ်။ဒါဟာ1996ခုနှစ်က Manchester United အသင်းဖလား၃လုံးရပြီးတဲ့နောက်ပိုင်းမှာအင်္ဂလန်အသင်းတွေထဲမှာပထမဆုံးအခြေ Travel ကိုပြန်ရတာဖြစ်ပါတယ်။မက်ဆီဒီအသင်းတော်ဒါကချန်ပီယံစ်လိဂ်ဖလားကိုပထမဆုံးအကြိမ်ရတာဖြစ်လို့ဂွာရီယိုလာအတွက်တော့2017ကဘာစလိုနာနဲ့ချန်ပီယံစ်လိဂ်ဖလားကိုရပြီးတဲ့နောက်ပိုင်း12နှစ်အကြာမှာချန်ပီယံစ်လိဂ်ဖလားကိုပြန်ရတာဖြစ်ပါတယ
် It was our year but in the past don't do it of course very incredibly satisfied for the
အရင်တော့မဖြစ်ခဲ့ပေမဲ့ဒီကနေ့ကတော့ကျွန်တော်တို့နှစ်ပါအခုလိုချန်ပီယံလိဂ်ကိုအနိုင်ရပြီးအသင်းအတွက်ဖလား၃လုံးယူပေးနိုင်ခဲ့တဲ့အတွက်အရန်ကိုကျေနပ်မိပါတယ်အခုစိတ်ထဲမှာဘယ်လိုဖြစ်နေလဲဆိုတော့ချန်ပီယံလိဂ်ကိုအနိုင်ရလိုက်တဲ့အတွက်ခုနှစ်နှစ်အတွင်းမှာပရီးမီးယားလိဂ်5ကြိမ် FA ဖလား2ကြိမ်ကာရာဘောဖလား4ကြိမ်နဲ့ကွန်မြူနတီဒိုင်းတွေရတာကိုပါအတိအမှတ်ပြည့်တယ်လို့ခံစားရပါတယ်အကောင်းဆုံးအသင်းတွေကတည်င်းဖြစ်ဖို့အတွက်ဥရောပမှာဘူဆွဲဖို့လုပ်ပြီးဒါကိုကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်အင်တာအသင်းကတကယ်အသင်းကောင်းတစ်ခုဖြစ်ပြီးတော့တွန်းတွန်းတက်တက်ကစားတယ်လို့ကစားပုံကလည်းတကယ်ကောင်းပါတယ်ဒါပေမဲ့တစ်ခါတရံတော့အခုလိုကံကောင်းဖို့လည်းလို
ဒါပြမန်ချက်စတာစီးတီးအသင်းဟာပြီးခဲ့တဲ့ရက်ပိုင်းကကစားခဲ့တဲ့ကမ္ဘာကလပ်ချန်ပီယံများဖလားမှာလဲဘရာဇီးကဖလူမီနန်စီအသင်းကို6-0ရှိနဲ့နိုင်ပြီးတော့ကမ္ဘာချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာမြန်မာဘောလုံးပွဲတွေဖတ်မှာတော့ဖရီးစင်းကကမ္ဘာချန်ပီယံဖြစ်သွားပါတယ်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာကျင်းပခဲ့တဲ့2023အမျိုးသမီးကမ္ဘာဖလားမှာစပိန်သင်းကဖိုင်နယ်မှာလက်ရှိဥရောပချန်ပီယံအင်္ဂလန်ကိုတကောကိုမရှိနဲ့နိုင်ပြီးတော့ကမ္ဘာချန်ပီယံဖြစ်သွားခဲ့တာပါဒါကစပိန်မျိုးသမီးအသင်းတော်ကမ္ဘာဖလားကိုပထမဆုံးအကြိမ်ဖိုးဆွဲတာဖြစ်ပါတယ်စပိန်သင်းအခုလိုအောင်မြင်ခဲ့ရင်ပဲလေတစ်ဖက်မှာလည်းဒီကမ္ဘာဖလားစုပေးတဲ့အချိန်မှာစပိန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌလူးဝစ်ရူဘီယလက်စ်ကစပိန်ကစားသမားဟာမိုစုရဲ့နှကန်းကိုနမ်းခဲ့တဲ့အတွက်အကြီးအကျယ်ဝေဖန်စရာတွေလည်းဖြစ်ခဲ့ပါတယ်နောက်ပိုင်းမှာတော့ယာရူကနေနှုတ်ထွက်ပေးဖို့တောင်းဆိုတာတွေဆန္ဒပြတာတွေစပိန်နိုင်ငံတော်မှာဖြစ်လာတာကလည်း2023ခုနှစ်အတွင်းအောက်စားလောကမှာထိတ်တန့်ကနေနေရာယူခဲ့တဲ့သတင်းတစ်ခုဖြစ်ခဲ့ပါတယ
် No voy a dimitir No voy a dimitir
အစောပိုင်းမှာတော့ Rubiales ကယာရူကနေနှုတ်ထွက်ပေးဖို့ငြင်းဆန်ခဲ့ပေမဲ့နောက်ပိုင်းမှာတော့တရားစွဲတာတွေအထိဖြစ်လာခဲ့ပြီးတော့ယာရူကနေနှုတ်ထွက်လိုက်ရသလို FIFA ရဲ့စည်းကမ်းထိန်းသိမ်းရေးကော်မတီကလည်းသူ့ကိုဘောလုံးလောကကနေသုံးနှစ်ပိတ်ပင်လိုက်ပါတယ်ခင်ဗျာဒီလိုပါဘောလုံးပြိုင်ပွဲတွေပတ်မှာတော့စပိန်မှာဘာစလိုနာအသင်းကလာလီဂါချန်ပီယံဖြစ်သွားခဲ့ပြီးတော့အီတလီမှာတော့နာပိုလီအသင်းချန်ပီယံဖြစ်သွားပါတယ်။နာပိုလီအသင်းဟာ1990တုန်းကအမေရိကန်ချန်ပီယံဆုကိုနောက်ဆုံးအကြိမ်ရခဲ့တာကြောင့်နှစ်ပေါင်း33နှစ်အကြာမှာစီးရီးယားချန်ပီယံဆုကိုပထမဆုံးအကြိမ်ပြန်ရလိုက်တာဖြစ်ပါတယ်။ဒါပြင်ဂျာမနီမှာတော့အမေရိကန်ပြိုင်ပွဲနောက်ဆုံးနေ့မှာဒေါ်တမန့်အသင်းဟာအင်္ဂလိပ်မှာမထင်မှတ်ပဲရှုံးသွားခဲ့လို့ဘိုင်ယန်မြူးနစ်အသင်းကချန်ပီယံဖြစ်ပြီးတော့ဘွန်ဒက်စ်လီဂါကိုလည်း17နှစ်ဆက်တိုက်ရရှိသွားခဲ့ပါတယ်ခင်ဗျာ။ဒီနေ့ဘောလုံးမှာအပြောင်းရှိနေပြီမှာအထူးကြဆုံးကတော့လွန်ခဲ့တဲ့10ဆုနှစ်နှစ်ခုအတွင်းကမ္ဘာဘောလုံးလောကမှာအကောင်းဆုံးဘောလုံးသမားနှစ်ယောက်ဖြစ်တဲ့မက်ဆီနဲ့ရိုနယ်ဒိုတို့နှစ်ယောက်ဥရောပမြေကနေဆော့ခွာသွားခဲ့တာဖြစ်ပါတယ်။ရိုနယ်ဒိုဟာပြီးခဲ့တဲ့ဘောလုံးရာသီမှာမန်ယူနီးပြတန်ဟတ်နဲ့အဆင်မပြေလို့ဇန်နဝါရီဆောင်းရာသီအပြောင်းရှိကာလမှာအသင်းနဲ့လမ်းခွဲပြီးတော့ Saudi Pro League ကအယ်နာဆာအသင်းကိုပြောင်းသွားခဲ့ပါတယ်။အယ်နာဆာကရိုနယ်ဒိုကိုကမ္ဘာစံချိန်တင်လာဆောင်ပြီးတစ်နှစ်ကိုဒေါ်လာ300,000နဲ့ခေါ်ယူလိုက်တာလည်းဖြစ်ပါတယ်။အနာဆာကရိုနယ်ဒိုကိုခေါ်ပြီးတဲ့နောက်မှာ Saudi Pro League ကတခြားအသင်းတွေကလည်းယောဘကကနာမည်ကြီးကစားသမားတွေဖြစ်တဲ့ ဘန်ဇီမာ၊နေမာ၊မာနေ၊ဘာရက်စ်၊ဟန်ဒါဆန်အစားရှိတဲ့နာမည်ကြီးကစားသမားတွေနဲ့နှီးပြတွေကိုခေါ်လိုက်ပါတယ်
။ I would like to introduce to you your number 10
Ronaldo ကစော်ဒီကိုပြောင်းသွားတဲ့အချိန်မှာပဲ Messi ကလည်း PSG နဲ့စားချုပ်ပြည့်ပြီးတော့အတင်းနဲ့လမ်းခွဲခဲ့ပြီးတော့ American Major League က David Beckham ရဲ့ Inter Miami အတင်းကိုပြောင်းသွားခဲ့ပါတယ်။ဆော်ရီကအယ်ဟီလာတင်ကခေါ်ဖို့တနည်းကိုဒေါ်လာတန်းလျာနဲ့ကမ်းလှမ်းခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့မက်ဆီကဆော်ရီကိုမရွေးဘဲအင်တာမိုင်းမီအသင်းကိုပြောင်းသွားခဲ့တာပါအင်တာမိုင်းမီအသင်းမှာတော့ဆော်ရီမာလောက်လာစားမရပေမဲ့အသင်းရဲ့ရှယ်ယာတွေရုပ်သံထုတ်လွှင့်ငွေတွေကနေရမယ့်အချိုးမြတ်တွေနဲ့ Adidas နဲ့တခြား sponsor တွေကနေရမယ့်ဝင်ငွေအချိုးမြတ်တွေအပြင်အဓိကကတော့သူ့ရဲ့မိသားစုအတွက်စဉ်းစားပြီးရွေးချယ်ခဲ့တာဆိုပြီးတော့မက်ဆီကပြောပါတယ်အခုလိုပြောင်းသွားတဲ့အတွက်ဒါကဥရောပကလပ်တင်ဘောလုံးပွဲတွေမှာသူတို့နှစ်ယောက်စလုံးကိုပထမဆုံးအကြိမ်ဖြစ်နေမတွေ့ရတော့တာဖြစ်ပါတယ်ဥရောပတစ်ပတ်ကနောက်ထပ်ကြီးမားတဲ့ဘောလုံးပွဲအပြောင်းအရွှေ့တွေမှာတော့ဘိုင်းမြူးနစ်ကအင်္ဂလန်တိုက်စစ်မှုဟယ်ရီကိန်းကိုယူရိုတန်တရာနဲ့တော်တနမ်အသင်းစီကနေဝယ်လိုက်သလိုရီယယ်မက်ဒရစ်ကလည်းအင်္ဂလန်ကွင်းလိုက်လူဘယ်လင်ဟမ်ဘို့ဒေါ့တမန်ကနေယူရို105သန်းနဲ့ဝယ်လိုက်ပါတယ်ဒါ့အပြင်အာဆနယ်ကတော့ဝက်ဆမ်မှာကစားနေတဲ့အင်္ဂလန်ကွင်းလိုက်လူဒက်ကလန်ရိုက်စ်ကိုဗြိတိန်ရဲ့စံချိန်တင်ပြောင်းရွှေ့ကြီးစတာလင်ပေါင်105သန်းနဲ့ဝယ်ယူလိုက်တာတွေကလည်းဒီနှစ်ရဲ့ထူးခြားတဲ့အပြောင်းအရွှေ့တွေပဲဖြစ်ပါတယ်မက်ဆီနဲ့ရိုနယ်ဒိုတို့ကိုဥရောပဘောလုံးလောကကနေလက်လွတ်ဆုံးရှုံးလိုက်ရသလိုဘောလုံးလောကအတွက်နောက်ထပ်ဆုံးရှုံးမှုတွေကတော့မန်ချက်စတာယူနိုက်တက်ရဲ့ဂန်ဝင်ဘောလုံးသမားကြီးဆာဘော်ဘီချောက်တန်ဟာပြီးခဲ့တဲ့အောက်တိုဘာ21ရက်နေ့ကအသက်86နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။ဒါ့အပြင်အင်္ဂလန်ဘာစလိုနာနဲ့တော်တန်နီးပြဟောင်းတယ်ရီဘန်နဘောဆာလည်းအချိန်တော်ကြာနေမကောင်းဖြစ်နေခဲ့ရကနေပြီးခဲ့တဲ့နိုမာ25ရက်နေ့ကအသက်80အရွယ်မှာကွယ်လွန်သွားခဲ့တာတွေကလည်းဘောလုံးလောကအတွက်တော့ကြီးမားတဲ့ဆုံးရှုံးမှုတွေပဲဖြစ်ပါတယ်ခင်ဗျာ။အသင်းလိုက်မှာမက်ဆီဒီအသင်းကဒီနှစ်အတွက်အောင်မြင်ဆုံးဆိုရင်ဦးချင်းမှာတော့ကမ္ဘာအဆင့်တက်တန်နစ်ကစားသမားဂျိုကိုဗစ်ကအောင်မြင်ဆုံးလို့ပြောရမှာဖြစ်ပါတယ်။ဂျိုကိုဗစ်ကအခုနှစ်အတွင်းကျင်းပခဲ့တဲ့ Grand Slam ပြိုင်ပွဲ၄ခုမှာ Final တက်ပြီးတော့ Wimbledon ကလွယ်ပြီးချန်တဲ့ Australia Open, ပြင်သစ် Open နဲ့ American Open တွေမှာပိုဆွဲခဲ့ပါတယ်။ဒါကြောင့်သူဟာ Grand Slam ပြိုင်ပွဲကို24ချိန်နဲ့အမျိုးသားဘက်မှအများဆုံးစံချိန်ထပ်ပြီးတော့တင်လိုက်ပါတယ်။ဒါပြင် ATP Tennis ပြိုင်ပွဲမှာအနိုင်ရပြီးစံချိန်တင်ဘိုးဆွဲနိုင်တဲ့သလိုနှစ်ကုန်ကမ္ဘာအဆင့်တစ်ဖြစ်နဲ့ရပ်တည်နိုင်ခဲ့တဲ့အတွက်နှစ်ကုန်ကမ္ဘာအဆင့်တစ်ဖြစ်နဲ့၈နှစ်ကြာရပ်တည်ပြီးတော့အများဆုံးစံချိန်ထပ်တင်လိုက်တာဖြစ်ပါတယ်။ဂျိုကိုဗစ်ကတော့ဒီနှစ်ကသူ့ရဲ့အကောင်းဆုံးနေ့တွေကနှစ်တစ်ခုဖြစ်ပေမဲ့လည်းအကောင်းဆုံးနှစ်တော့မဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့လည်းသူကသာအကောင်းဆုံးနှစ်မဟုတ်ဘူးလို့ပြောနေပေမဲ့အခုလိုမျိုးအသက်36နှစ်ရမှာဒီလိုအောင်မြင်မှုတွေဆက်ယူနေတာကတော့မယုံနိုင်စရာလို့ပဲပြောရမှာဖြစ်ပါတယ်။ဂျိုကိုဗစ်အနေနဲ့အခုလိုမျိုးအသက်36နှစ်အထိ Grand Slam ပြိုင်ပွဲတွေကိုဘိုးဆွဲပြီးတော့24ချိန်နဲ့ဘူးရဲအများဆုံးအဖြစ်စံချိန်တင်နိုင်တာဘာကြောင့်ပါလဲသူရဲ့အဓိကထူးခြားချက်တွေကဘာတွေပါလဲဒါနဲ့ပတ်သက်ပြီးတော့အားကစားဆောင်ပါရှင်ဝင်းအောင်ကြီးကတော့
ဂျိုကိုဗစ်ရဲ့ထူးခြားချက်တစ်ခုကဘာလို့ဆိုလို့ရှိရင်ဖက်ဒရာတို့နဒါလို့နဲ့ရှင်လို့ရှိရင်ဂျိုကိုဗစ်ကသူလာတဲ့ဘဝကသူကရုပ်ကံပြီးတော့လာတယ်ပေါ့အဲ့တော့အဲ့ဒီလိုလူတွေရဲ့ဇွဲသက်တိကျူးစားမှုဆိုတာကတော့သူရဲ့အဲ့ဒီပြိုင်ဘက်တွေနဲ့သူစားတယ်ပေါ့အစ်စ်ချက်နောက်တစ်ချက်ကဘာလို့ဆိုလို့ရှိရင်သူကဘလို့အခြေအနေကိုစိုးစားပြီးဖြစ်စီသူကမတုံ့လောက်ဘူးသူကတော့ခက်အေးတယ်ဆိုတော့ကောင်းအေးတယ်ဆိုတော့ကစားနိုင်တယ်ဥပမာတူးဆက်ချုံနေတဲ့ခါမျိုးမှာဒီ grand slam မှာပေါ့လေကျန်တဲ့3ဆက်ကိုပြန်နိုင်အောင်ကစားနိုင်တဲ့ဟာကလည်းချင်းအင်းနဲ့တော့အတိအကျမပြောနိုင်ပါဘူးလို့ဂျိုကိုဗစ်ကတော့လူတကာနဲ့စားတယ်ဆိုတာတော့အမှန်ပဲဒီအခု US Open ကျိုက်ဝဲမှာဆိုလို့ရှိရင်သူက3ချိန်လဲသွားတာတွေ့ရတယ်သူအသက်36ရှိနေတဲ့အရွယ်မှာဟတ်ကုတ်ဝယ်မှာလဲတယ်ဆိုတာကနည်းတဲ့တာမဟုတ်ဘူး။ဒါပေမဲ့လို့သူကဒီနေရာမှာပြင်ရှင်သေးသွားလို့ဒီကရောက်လုပ်မယ်ဆိုတော့စိတ်ထားမျိုးနဲ့စကားရဲဆိုတာကရှင်းနေတာပဲ။သူ့ရဲ့ကြိုးစားမှုစောမကဇွဲကျွမ်းကျင်မှုစတဲ့အချက်တွေအားလုံးပေါ်ပြီးတော့သူကဒီလိုရရှိသွားတာဖြစ်တယ်လို့ထင်ပါတယ်
။ဒီနေ့တန်နစ်ပြိုင်ပွဲတွေဘက်မှာတော့လူငယ်တွေတဲကကာလို့စ်အယ်လ်ကာရက်စ်နဲ့ယန်နစ်ဆင်နယ်တို့တက်လာခဲ့ပြီးတော့အယ်ကာရက်စ်ကတော့ Wimbledon မှာ Djokovic ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။မျိုးစုံတန်နစ်ပြိုင်ပွဲတွေဘက်မှာတော့ Grand Slam ၄ခုမှာချန်ပီယံ၄ယောက်ထွက်ပေါ်လာခဲ့ပါတယ်။ Australia Open မှာ Aryna Sabalenka, ပြင်သစ် Open မှာ Iga Swiatek, Wimbledon မှာ Makeda Vondrousova နဲ့ American Open မှာတော့ဆဲဂျော်သက်ကစားသမား Coco Gauff တို့ချန်ပီယံဖြစ်သွားခဲ့ပါတယ်။ဒီထဲမှာ Swiatek ကလွဲပြီးတော့ချန်တဲ့၃ယောက်ကတော့ Grand Slam Major ဖလားကိုအခုနှစ်မှာပထမဆုံးအကြိမ်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။ အာရှဘက်ကအောက်သားပြိုင်ပွဲတွေမှာတော့ဒီနေ့မှာတော့အရှေ့တောင်အာရှနဲ့အာရှအောက်သားပြိုင်ပွဲတွေကိုကျင်းပခဲ့ပါတယ်။32ကြိမ်မြောက်အရှေ့တောင်အာရှအောက်သားပြိုင်ပွဲကိုတော့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာမေလ5ရက်နေ့ကနေ19ရက်နေ့ထိကျင်းပခဲ့ပါတယ်။ဒီဒီကြိမ်မှာထူးခြားတာကတော့အရှေ့တောင်အာရှအောက်သားပြိုင်ပွဲကို1959ခုနှစ်ကနေနှစ်တကြိမ်ကျင်းပလာခဲ့ပေမဲ့လည်းကမ္ဘောဒီးယားနိုင်ငံအတွက်တော့ဒါကအရှေ့တောင်အာရှအောက်သားပြိုင်ပွဲကိုအရှင်းဖြစ်နေပထမဆုံးအကြိမ်ကျင်းပတာဖြစ်ပါတယ်။မြန်မာနိုင်ငံကတော့အာဂဇာနီ19မြို့မှာကစားသမား400ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့ရွှေ22ခု၊ငွေ25ခု၊ခြေ68ခုနဲ့အဆင့်10ပဲရခဲ့ပါတယ်
။ဟာမြန်မာကနန်းချွန်ပေါ့နော်နန်းချွန်လို့ခေါ်တဲ့အဲတောင်ပိုင်းပြည်ုပ်ပြည်တောင်ပိုင်းလက်ပိုင်းပေါ့နော်အဲဒီကစားနီမှာမှတတိယရပါပေါ့နော်ပြီးရော2ယောက်အတွေ့အတိုင်း2ယောက်အတွေ့အတိုင်းဆိုတော့သူကတော့အတိုက်ပုံလာပေါ့နော်အဲမှာ2ယောက်တွေ့ရှိမယ်3ယောက်ပဲရှိမယ်အဲ့လိုမျိုးသူတို့နိုင်ငံနဲ့သူတို့တွဲလူကြီးနေပေါ့နော်အဲမှာမြန်မာကနှစ်ယောက်အတွဲတိုက်ဖွင့်ပြိုင်တယ်ဖွင့်ပြိုင်တဲ့စမတ်တူတွေသတိရှိကြတာပေါ့
မြန်မာနိုင်ငံကရခဲ့တဲ့ရွှေစိတ်တွေထဲမှာတော့ချင်းလုံးက6ခု၊ဘိုဗီနန်က4ခု၊ဘီလီယက်က3ခု၊အာနက်စ်လို့ခေါ်တဲ့ဖိလစ်ပိုင်ရိုးရာတိုင်းက2ခု၊တိုက်ကွန်ဒိုအလေးမဝူရှူရိုးရာလေခွန်ဘိုကာတောလို့ခေါ်တဲ့ခမာရိုးရာတိုင်းနဲ့ပီတန်းကြောက်တိုးပြတို့ကနေရွှေစိတ်တစ်ခုစီရရှိခဲ့ပါတယ်စီးကိန်းဘောလုံးပွဲတွေဘက်မှာတော့အမျိုးသားဘက်မှာအင်ဒိုနီးရှားကပထမ၊ထိုင်းကဒုတိယ၊ဗီယက်နမ်ကမြန်မာကိုနိုင်ပြီးတတိယရသွားခဲ့ပြီးတော့အမျိုးသမီးဘက်မှာတော့ဗီယက်နမ်ကပထမ၊မြန်မာကဒုတိယ၊ထိုင်းကတတိယရသွားခဲ့ပါတယ်။ပြိုင်ပွဲပြီးမှာတော့ဗီယက်နမ်ကရွှေ136ခုနဲ့ပထမ၊ထိုင်းက108ခုနဲ့ဒုတိယ၊အင်ဒိုနီးရှားက88ခုနဲ့တတိယရပြီးတော့အင်ရှင်ကမ္ဘောဒီးယားကတော့ရွှေ82ခုနဲ့အဆင့်လေးရခဲ့ပါတယ်ခင်ဗျာ။တကောတင်မြောက်အာရှအစားပြိုင်ပွဲကိုတော့တရုတ်နိုင်ငံဟန်ဂျိုးမြို့မှာစက်တင်ဘာ23ရက်နေ့ကနေအောက်တိုဘာ10ရက်နေ့ထိကျင်းပခဲ့ပြီးတော့အာရှနိုင်ငံ45နိုင်ငံကအာဂဇာသမားပေါင်း12,000ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။ကိုဗစ်ကပ်ရောဂါကြောင့်ငကိုကျင်းပဖို့စီစဉ်ထားရတဲ့တနည်းနောက်ဆုံးပြီးတော့ကျင်းပခဲ့ရလဲဖြစ်ပါတယ်။ဒီပြိုင်ပွဲမှာမြန်မာနိုင်ငံကတော့ဘောလုံး၊တိုက်ကွန်ဒိုး၊ဝူရှူ၊ပိုက်ကျော်ချင်း၊ရိုးရာလေး၊မြားပြင်းနဲ့ e-sports အာဂဇာနီ9မျိုးမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အမျိုးသားပိုက်ကျော်ချင်း၄ယောက်အတွက်အသင်းလိုက်မှာရွှေစိတ်တစ်ခုရခဲ့ပြီးတော့ရိုးရာလေးပြိုင်ပွဲအမျိုးသမီး၁၂ယောက်မီတာ900နဲ့အမျိုးသားမီတာ1000ပြိုင်ပွဲတွေကနေခြေစိတ်နှစ်ခုရပြီးတော့အဆင့်29ချိတ်ခဲ့ပါတယ်။အောက်သားပြိုင်ပွဲတွေမှာစုစိတ်ရယူနိုင်ခဲ့တဲ့အပေါ်မှာဝမ်းမြောက်ဂုဏ်ယူမိတယ်လို့မြန်မာနိုင်ငံလေလောအဖွဲ့ချုပ်ဥက္ကဋ္ဌဦးတောင်းထိုင်မင်းကပြောပါတယ်
။ပြိုင်ပွဲရဲ့မီတာကတော့မီတာ900ပြိုင်ပွဲပေါ့နော်။မီတာ900မိန်းကလေးပြိုင်ပွဲမှာကျွန်တော်တို့အုပ်စု2စုခွဲပြီးတော့ရှင်တယ်တဲ့နေရာမှာမြန်မာကအုပ်စုမှာဒုတိယရရှိခဲ့တဲ့အတွက်ကြောင့်ပြန်ပြီးတော့ကျွန်တော်တို့ semi final တပွဲကိုထပ်ပြီးတော့ပြန်လှော်ရပါတယ်လှော်တဲ့ချိန်မှာ semi final မှာက final တက်ပြီးတော့အခု final 6သင်းမှာနောက်ဆုံးမြန်မာအနေနဲ့တတိယခြေစစိတ်ကိုရရှိခဲ့တာဖြစ်ပါတယ်ဟိုအင်အားကြီးပြိုင်ပွဲတွေထဲမှာစုရရှိဖို့ဆိုတာတော်တော်လေးကျွန်တော်တို့မြန်မာအသင်းကခက်ခဲနဲ့ဒါရှင်ပြန်ခဲ့ရတာဖြစ်ပါတယ်အခုလိုခက်ခဲတဲ့ပြန်ပွဲမှာစုတစိတ်တစ်ခုစတင်ရရှိခဲ့တာတွေ့ကျွန်တော်တို့အရန်ကိုပျော်ရွှင်စေပါတယ်
19ကြိမ်မြောက်အာရှအစားပြိုင်ပွဲမှာတော့အင်ရှင်တရုတ်နိုင်ငံကရွှေ200တခု၊ငွေ130ခု၊ကျေး80ခုနဲ့ပထမရပြီးတော့ဂျပန်နိုင်ငံကတော့ရွှေ52ခု၊ငွေ69ခု၊ကျေး69ခုနဲ့ဒုတိယတောင်ကိုရီးယားကရွှေ42၊ငွေ59၊ကျေး89နဲ့တတိယရခဲ့ပါတယ်ခင်ဗျာကောက်တီပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့ကမ္ဘာကောက်တီပြိုင်ပွဲရဲ့ကြီးလေးကြီးလို့ခေါ်တဲ့ Major Flash 4ခုမှာဒီနေ့မှလည်းချန်ပီယံ4ယောက်ထွက်ပေါ်ခဲ့ပါတယ်သမားဆစ်ကောက်တီပြိုင်ပွဲမှာတော့စပိန်နိုင်ငံသား John Ram ကသမရိုက်ချက်နဲ့12ချက်ရှော့ရိုက်ပြီးတော့ American က Brooke Koepka ထက်4ချက်အသာနဲ့ဘိုးဆွဲသွားခဲ့ပါတယ် USPGA ကောက်တီပြိုင်ပွဲမှာတော့ Brooke Koepka ကသမရိုက်ချက်နဲ့6ချက်ရှော့ရိုက်ပြီးတော့ဘိုးဆွဲသွားခဲ့လို့ Major Flash ကိုလည်း5ချိန်မြောက်ရလိုက်တာဖြစ်ပါတယ်American Open ကောက်တီပြိုင်ပွဲမှာတော့ American က Wyndham Clark ကနိုင်ရပြီးပထမဆုံး Major Flash ကိုရသွားခဲ့သလို British Open လို့ခေါ်တဲ့ The Open Champion ပြိုင်ပွဲမှာတော့ American က Brian Harman ကအနိုင်ရပြီးတော့သူ့ရဲ့ပထမဆုံး Major Flash ကိုရသွားခဲ့ပါတယ်။ကောက်တီပြိုင်ပွဲတွေဘက်ကဒီနေ့မှနောက်ထပ်ထူးခြားတဲ့ပြိုင်ပွဲတစ်ခုကတော့ American နဲ့ဥရောပကြားနှစ်နှစ်တကြိမ်ကျင်းပတဲ့ Ryder Flash ကောက်တီပြိုင်ပွဲဖြစ်ပြီးတော့ဒီနေ့ပြိုင်ပွဲကိုတော့အီလီနိုင်ငံရောမမြန်မာကျင်းပခဲ့ပြီးဥရောပအသင်းကအမေရိကန်ကို16မှတ်ခွဲ17မှတ်ခွဲနဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဥရောပအသင်းနိုင်ရသွားတာကြောင့်ဥရောပအသင်းဟာအမေရိကန်ကိုဥရောပမြေပေါ်မှာရှုံးပွဲမရှိတဲ့စံချိန်ကိုလည်းနှစ်30ကြာဆက်ပြီးတော့ထိန်းနိုင်လိုက်ပါတယ်ခင်ဗျာ။ ရေကုန်စည်ပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့အခုနဲ့မာရသွန်ပြိုင်ပွဲတွေဘက်မှာအမျိုးသားဘက်မှာရောအမျိုးမျိုးဘက်မှာပါကမ္ဘာစံချိန်အစ်တွေတင်နိုင်လိုက်ကြပါတယ်။စက်တင်ဘာလကကျင်းပခဲ့တဲ့ဘာလဲမာရသွန်မှာအီသီယိုးပီးယားနိုင်ငံကအဆဖာကအမျိုးမျိုးမာရသွန်မှာ2:17:53နဲ့အရင်စံချိန်ထက် 2 မိနစ်ကျော်လောက်ပိုမြန်ပြီးတော့ကမ္ဘာစံချိန်အစ်ကိုတင်လိုက်ပါတယ်။အမျိုးသမီးမာရသွန်မှာကမ္ဘာစံချိန်အစ်ကိုတင်လိုက်သလိုအမျိုးသားမာရသွန်ဘက်မှာလည်းကမ္ဘာစံချိန်အစ်ကိုထင်နိုင်လိုက်ပါတယ်။ကင်ညာနိုင်ငံကကယ်ဗင်ကစ်တန်ကအမေရိကန်နိုင်ငံကချီကာဂိုမာရသွန်မှာစုစုပေါင်း2:35ပြေးပြီးတော့ကမ္ဘာစံချိန်အစ်ကိုထင်လိုက်တာဖြစ်ပါတယ်ခင်ဗျာ။မင်းကမကအားသားပြိုင်ပွဲဘက်ကိုကြည့်ရရင်တော့ NBA ဘတ်စကတ်ဘောပြိုင်ပွဲမှာတော့ Denver Nuggets အသင်းက48နှစ်အကြာမှာတကြိမ်ပြန်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။ Denver Nuggets နဲ့ Miami Heat အသင်းတို့ Final ကစားကြတာမှာ Denver က၄ပွဲတပွဲနဲ့နိုင်ပြီးတော့ NBA ချန်ပီယံဖြစ်သွားခဲ့တာပါ။အချိန်ထဲမှာပဲ Miami Heat အသင်းမှာကစားနေတဲ့ LeBron James ဟာ NBA ဘတ်စကတ်ဘောပြိုင်ပွဲသမိုင်းတစ်လျှောက်မှာအမှန်အများဆုံးရအောင်ဂိုးသွင်းပြီးတော့စံချိန်အသစ်တစ်ခုကိုတင်လိုက်ပါတယ်။ LeBron James ဟာ1984ခုနှစ်က Kareem Abdul-Jabbar အမှတ်ပေါင်း 38,389 မှတ်နဲ့အများဆုံးတင်ထားခဲ့တဲ့စံချိန်ကိုချိုးပြီးတော့နောက်ထပ်စံချိန်အသစ်တစ်ခုကိုတင်လိုက်တာဖြစ်ပါတယ်။ Super Bowl ကိုအမေရိကန်အမျိုးသားဘောလုံးပွဲနောက်ဆုံး Final မှာတော့ Kansas City Chiefs အသင်းက Philadelphia Eagles အသင်းကို38-35နဲ့ပုဂ္ဂာတိကအနိုင်ရပြီးတော့ Lombardi စုဖလားကြီးကိုရသွားခဲ့ပါတယ်။ဒါဟာ Kansas City အသင်းအတွက်တော့၄နှစ်အတွင်းမှာ Super Bowl Champion ဆုကိုဒုတိယအကြိမ်ရလိုက်တာဖြစ်ပါတယ်ခင်ဗျာ
။ Good morning guys. I'll get to the point right away. I'm retiring for good.
အချိန်ထဲမှာပဲအမေရိကန်အမျိုးသားဘောလုံးသမိုင်းမှာအကောင်းဆုံးကစားသမားလို့သတ်မှတ်ထားကြတဲ့နာမည်ကြီး Tom Brady ဟာအမေရိကန်ဘောလုံးပွဲတွေမှာနှစ်ပေါင်း20ကြာကစားပြီးတဲ့နောက်ကစားသမားဘဝကနေအားယူလိုက်ပြီးဆိုတာတင်ပြရနေပဲအခုနေ့ရဲ့အောက်ကအနှစ်ချုပ်အစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ခင်ဗျာ
။ VOA American တဲ့ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလေးစာ t.me/bemisviewnews မှာ join လုပ်ကိုချိန်ဆက်ရပါရှင
်ခရော့တရင်ချင်းချုပ်ကိုပြော့ပြပေးမှာပါဂါဇာကမ်းဖြောင်ဒေသမြောက်ဒေသမှာမြေပြင်တိုက်ခိုက်မှုတွေတိုးချက်လှုပ်ဆောင်နေတယ်ဆိုပြီးအစ္စရေးဘက်ကထုတ်ဖော်ပြောဆိုပြီးတရက်အကြာပုတ်ထုနေ့မှာဂါဇာကိုအပြင်းထန်ဗုံးကျဲတိုက်ခိုက်ခဲ့ပါတယ်ဂါဇာလေပိုင်းက Newsrat မဂါဇီနဲ့ဘူရစ်ဒုက္ခသည်စခန်းတွေမှာလေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးပစ်ခတ်မှုတွေဗုဒ္ဓနေ့ကဖြစ်ခဲ့တယ်လို့ဒေသခံတွေကိုကိုကာပီ AP သတင်းကပြောပါတယ်။ဆီးရီးယားမှာအစ္စရေးတိုက်ခိုက်မှုအစ္စရေးရဲ့တိုက်ခိုက်မှုအတွင်းတေဆုံးခဲ့ရတဲ့အီရန်ထိပ်တန်းတပ်မှုကြီးတဦးဖြစ်တဲ့ဗိုလ်ချုပ်ကြီးရာဇီမူဆာဘီအတွက်အစ္စရေးအပေါ်အီရန်နဲ့မဟာမိတ်တွေကတိုက်ရိုက်လက်တုံပြန်မယ်လို့အီရန်အစ္စလာမစ်တော်လှန်ရေးအဆောင်တပ်ဖွဲ့ကဗုဒ္ဓဟူးနေ့မှာသတိပေးပြောဆိုလိုက်ပါတယ် Artificial Intelligence AI လို့ခေါ်တဲ့ဉာဏ်ရည်ထုနည်းပညာအစီအစဉ်တွေကိုလေ့ကျင့်သင်ကြားပေးတဲ့နေရာမှာခွင့်ပြုချက်မရှိဘဲတန်းနယ်ချီတဲ့သတင်းစာဆောင်မတွေကိုအသုံးပြုခဲ့တဲ့ဆိုပြီး Open AI နဲ့ Microsoft ကုမ္ပဏီတွေကို New York Times သတင်းစာကဗုဒ္ဓဟူးနေ့မှာတရားစွဲဆိုလိုက်ပါတယ်ရှင်နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကကိုစုံမှုကျော်ဖြစ်ပါတယ်ညပိုင်း9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ပြည်ဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်မသင်္ကေတထိုက်ပါ